Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအားလုံးရန်သူမျိုးငါးပါးရန်ကခင်ဗျကြပါစီခင်ဗျာ2383ခုနှစ်တပေါင်းလာပြီကျော်2ရက်2022ခုနှစ်မတ်လ17ရက်တောက်ကြညဘက် VOA မြန်မာပိုင်းရဲ့ဗီဒီယိုရုပ်သံလွှင့်အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီအစီအစဉ်မူကကျွန်တော်ကျော်ကျော်သိမ့်ပါအခုထုတ်လွှင့်တဲ့ဗီဒီယိုအစီအစဉ်ကိုလိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website Facebook နဲ့ YouTube တို့မှာလည်းထုတ်လွှင့်ချိန်တွင်ဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်အာဆီယံဒုက္ခရေးလက်ရှိသတင်းပတ်မြန်မာခီးစဉ်တွင်ဘယ်သူတွေနဲ့တွေ့ဆုံခွင့်ပေးမှာပါလဲ
။ကြောက်ဥပဒေနဲ့ရင်ဆိုင်နေရတဲ့စစ်တမ်းကြခန့်နေတဲ့သူတွေမှာပါကျန်တဲ့သူတွေနဲ့တွေ့ခွင့်ပေးဖို့ဆိုတာလဲဝန်ကြီးချုပ်လာတော့ကျွန်တော်တို့သဘောတူပြီဖြစ်ပါတယ်ဗျ
။စစ်ကောင်စီပြောခွင့်ရဘူဂျိုးဇော်မင်းထွန်းပြောဆိုချက်နဲ့တူအဲဒီကိစ္စသတင်းနဲ့သတင်းပေးပို့ချက်အပြည့်စုံပြောပြပါမယ်။ဝက်လက်နဲ့တပည့်ရင်ဘက်တိုက်ပွဲတွေကြောင့်ဒေသခံတွေထွက်ပြေးနေရတယ်လို့နေအိမ်တွေလည်းမီးရှို့ခံရပါတယ်။ကလေးတောင်ပိုင်းမှာလည်းတိုက်ပွဲဖြစ်ပြီးတဲ့နောက်နေအိမ်တွေမီးရှို့ခံရပါတယ်။ဒီကိန်းပြည်နယ်မှာတော့ဒီကနေ့ကစပြီးတရက်ကိုအနည်းဆုံး3ချိန်မိဖြတ်မယ်လို့တာဝန်ရှိသူတူကပြောပါတယ်။အဲဒီလိုသတင်းပေးပို့ချက်တွေနဲ့အတူအမျိုးသမီးကဏ္ဍသုတဆုံတဲ့အမေရိကန်တခွင်သိပ္ပံနဲ့နှီးပညာသတင်းပတ်ဆိုင်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မဆုမွန်ပြောပြပါမယ်ခင်ဗျာ
။အမေရိကန်အာဆီယံထိပ်သီးပွဲကျင်းပဖို့ရက်ရွှေ့ဆိုင်ခဲ့ပြီးနောက်လုံနိုင်မဲ့ရက်ကိုညှိနေပြီလို့အင်ဂျီတော်ကဆိုပါတယ်။ဝါရှင်တန် DC မြို့တော်မှာကျင်းပမဲ့ဒီထိပ်သီးပွဲကိုအရင်ဒီလကုန်လုပ်ဖို့အမေရိကန်ဘက်ကကြေညာခဲ့ပြီးလက်ရှိအာဆီယံအရှေ့တောင်အရှာနိုင်ငံများအသင်းအဖွဲ့ဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ကဒီရက်ထက်အာဆီယံခေါင်းဆောင်တွေမစုံနိုင်တာမို့လို့ရှေ့ဆိုင်ခဲ့ရတာပါ။သမ္မတဂျိုးဘိုင်ဒန်ကိုယ်တိုင်လက်ခံကျင်းပပေးမဲ့ဒီအာဆီယံနဲ့ထိပ်သီးပွဲကိုအရင်မတ်လ28နဲ့29မှာကျင်းပမယ်လို့အမေရိကန်သမ္မတအင်ဂျီတော်ဘက်ကပြီးခဲ့တဲ့လတုန်းကပဲကြေညာခဲ့ပြီးမှအခုလိုပြန်ညှိနေရကြောင်းမနေ့ကထပ်ထုတ်ပြန်လိုက်တာပါ။အင်ဂျီတော်ရဲ့မြို့သားလုံခြုံရေးကောင်စီပြောခွင့်ရကအာဆီယံဘက်ကဖိတ်ကြားခံထားတဲ့ခေါင်းဆောင်တွေအားလုံးပါဝင်တက်ရောက်နိုင်မဲ့ရက်သေးကြစေဖို့အာဆီယံမိဘတွေနဲ့အနီးကပ်ညှိနှိုင်းနေပါပြီလို့ရိုက်တာသတင်းဌာနကပြောပါတယ်။ဒီမတိုင်ခင်ပြီးခဲ့တဲ့တောက်ကြနေ့ကလည်းအာဆီယံနဲ့အမေရိကန်ကြားဒီထိပ်သီးပွဲရက်အတွက်ကြားကညှိပေးနေတဲ့အင်ဒိုနီးရှားနိုင်ငံကြီးယွန်းကလည်းအခုလိုပြန်ညှိဖို့ရှိတယ်လို့ပြောထားခဲ့ပါသေးတယ်။မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့အာဆီယံကအဆင့်မြင့်ပွဲတွေပေးမတက်ဖို့ဘုံဆုံးဖြတ်ခဲ့တဲ့အတိုင်းအခုလည်းပေးမတက်မဲ့ဒီထိပ်သီးပွဲဟာတရုတ်အင်အားကြီးမားလာမှုကိုပြန်ထိန်းညှိဖို့အမေရိကန်ဦးစားပေးတစ်ခုအဖြစ်မြင်ထားကြပါတယ်။ဆရာနာသိမ့်ပြီးမြန်မာရေးအာဆီယံခေါင်းဆောင်တွေအကြသဘောထားကွဲပြားမှုတွေတိုးလာခဲ့ပြီးကမ္ဘောဒီးယားဥက္ကဋ္ဌဖြစ်လာချိန်ပထမဆုံးအာဆီယံနိုင်ငံကြီးဝန်ကြီးအစည်းအဝေးကိုလည်းအရင်ရွှေ့ဆိုင်းခဲ့ရပူတယ်လို့သုံးသပ်သူတွေကဆိုပါတယ်ခင်ဗျ။အခုအမေရိကန်အာဆီယံထိပ်သီးပွဲမတိုင်ခင်မြန်မာဆရာအာဆီယံအထူးသံအနေနဲ့ရှေ့ပတ်မြန်မာခီးစဉ်အစဉ်ပြေရေးလုံးပန်းနေတယ်လို့ကမ္ဘောဒီးယားနိုင်ငံရဲ့ယုံကဆိုပါတယ်အာဆီယံအထူးတရဲ့အခုပထမဆုံးခီးတဲ့မြန်မာအာဏာသိမ်းပြီးအကြမ်းဖက်မှုတိုးလာတာအဆုံးသတ်ရေးမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အရင်ကတိပေးထားခဲ့တာကိုအဓိကပြောဖို့ရှိတယ်လို့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရချွန်ဆောင်နရီကဒီနေ့ပြောလိုက်တာပါလက်ရှိအာဆီယံရှေ့တောင်အရှာနိုင်ငံများအသင်းလက်ချောက်ကထကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးလည်းဖြစ်တဲ့အထူးသံပရက်ဆွန်ခေါင်းအနေနဲ့မတ်လ27ကနေ23အထိခီးတဲ့အခုလိုဦးစားပေးလိုက်မှုကြောင့်တိုင်းရင်းသားအဖြစ်ရအဖွဲ့တွေပေါင်းဖွဲ့ထားတဲ့ PPSD နိုင်ငံရေးလုံခြုံရေးဦးဆောင်အဖွဲ့နဲ့မတွေ့ပြတော့ဘူးလို့ PPSD ပူးတွဲကောက်ဆောင်ဦးခေါ်ကာကပြောပါတယ်
။ဥမာအချိန်မရလို့21ရက်နဲ့22ရက်နေ့နိုင်ရပဲလို့လုံအောင်နေပြတော်မှာ21ရန်ကုန်မှာ22အဒီကြားမှာ EO တွေနဲ့တွေ့ဖို့အချိန်မရတော့ဘူးတဲ့ကျွန်တော်တို့ခီးစဉ်ကိုကျွန်တော်တို့မသွားပြတော့ဘူးပေါ့နေပြတော်အဓိကအကြောင်းကြားပေးတာကဟုတ်ကြကြီးမင်းအောင်စီကအကြောင်းကြားတာကြီးပဲအချိန်မို့တစ်ချိန်တော့တွေ့မှာပေါ့အခုတစ်ခေါက်မှာတော့နည်းနည်းလေးဦးစားပေးကဘုကြုံမူကြီးနဲ့ဟို trustability လောက်ရှင်လို့နောက်ပြီးတော့ပမာဏငါချက်ချင်းနေအဖွဲနဲ့လူသားချင်းစာနာမှုအထောက်အကူပေးဖို့နိနာတွေရှာဖို့ပေါ့လေအရေးကြီးတဲ့အရင်အလုံးနှစ်ခုလောက်ဦးစားပေးလိုက်တော့ကျွန်တော်တို့ခဏထားလိုက်တဲ့သဘောပါ
ဒါပေမဲ့မတ်လ27ရက်နေပြီးတော့တွေ့ဆုံပွဲတွေပြီးမှာတော့နောက်နေ့22ရက်မှာရန်ကုန်ကိုသွားပြီးအာဆီယံထူးထန်အနေနဲ့နိုင်ငံရေးပါတီခေါင်းဆောင်တချို့နဲ့တွေ့ဖို့ရှိကဒီထက်ပြည်သူ့ပါတီဥက္ကဋ္ဌဦးကကိုကြီးကသူ့ကိုဖိတ်ထားတယ်လို့ဆိုပါတယ်ခင်ဗျ။ဩစတြေးလျအစိုးရအနေနဲ့မြန်မာစစ်တပ်ကထွက်ပြေးလာသူတွေကိုခေလုံခွင့်ဗီဇာနဲ့လက်ခံလိုက်တာအတွက် NUG ကိုယ်စားလှယ်ကကြိုဆိုလိုက်ပါတယ်။ NUG မြို့သားညီညွတ်ရေးအစိုးရရဲ့ဩစတြေးလျဆိုင်ရာကိုယ်စားလှယ်ဒေါက်တာထွန်းအောင်ရွှေကအခုလိုစစ်တပ်ကပြေးလာသူတွေကိုလက်ခံပေးဖို့ ဩစတြေးလျနယူးဇီလန်နဲ့အမေရိကန်ဆိုရာတွေကိုတောင်းဆိုရေး NUG ကညွှန်ကြားထားတယ်လို့ The Age သတင်းစာကိုပြောပါတယ်။အခုလိုစစ်တပ်ကထွက်ပြေးလာသူတွေကိုအကာအကွယ်သဘောခုလုံးခွင့်ပေးတာကိုအနောက်နိုင်ငံတွေလိုက်လုပေးလို့ရှိရင်မြန်မာစစ်တပ်ကနေထွက်ပြေးသူများလာပြီးအင်အားနည်းသွားစေနိုင်တယ်လို့ဒေါက်တာထွန်းအောင်ရွှေကဆက်ပြောပါတယ်။ဒါပေမဲ့ဩစတြေးလျပြည်ထရေးဝန်ကြီးဌာနကတော့အခုလိုဗီဇာကိစ္စဖြစ်ဖြစ်အဖွဲလိုက်ဒါမှမဟုတ်လူတူးချင်းအတွက်လူသားချင်းစာနာမှုဆိုင်ရာပြန်လည်အခြေချရေးမျှော်လင့်ချက်ကိစ္စပဲဖြစ်ဖြစ်တုံ့ပြန်ဖြေချဖို့မရှိပါဘူးလို့ညင်ညာချက်ထုတ်တုံ့ပြန်ခဲ့ပါတယ်။မနစ်ကမြန်မာဆီယနာတင်ပြီးစစ်တပ်ကထွက်ပြေးလာသူတို့လက်ဆက်တွေကိုရောက်ခဲ့ရမှာအခုဩစတြေးလျမှာခေလွန်ခွင့်ဗီဇာလျှောက်ထားပြီးရောက်လာခဲ့တဲ့စစ်တရားနှုတ်ကတော့မြန်မာပြည်မှာကြံခဲ့တဲ့မိသားစုတွေလုံခြုံရေးအတွက်သူတို့အမည်မဖော်လိုပါဘူးလို့အင်တာဗျူးခဲ့တဲ့ The Age သတင်းစာကိုပြောခဲ့ပါတယ်ခင်ဗျ။မြန်မာနိုင်ငံကထွက်သွားတဲ့တယ်လီနော်ကုမ္ပဏီပြန်ရောင်းချမှုကိုမြန်မာစစ်ကောင်စီကနောက်ဆုံးမှအတည်ပြုပေးလိုက်ပါပြီ။နော်ဝေးနိုင်ငံခြေဆိုင်တယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီကြီးတယ်လီနော်အနေနဲ့ဆက်ရနာသိမ်းပြီးဆက်လက်ဖို့မဖြစ်နိုင်တော့တာကြောင့်လက်ဗရိုနိုင်ငံခြေဆိုင် MY Group ကုမ္ပဏီစုကြီးကိုမနစ်ဇူလိုင်ကရောင်းချခဲ့ပြီးအခုမှအခုလိုအတည်ပြုချက်ရလိုက်တာပါ။အခုလိုအတည်ပြုချက်ရကြောင်းဒီကုမ္ပဏီတစ်ခုလုံးကဒီနေ့ညင်ညာချက်ထုတ်ခဲ့ရမှာ M1 Group ကုမ္ပဏီရဲ့ Investcom PTE Limited ကိုလွှဲပြောင်းရောင်းချကြောင်းရှောက်လွားကိုမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ကအတည်ပြုအကြောင်းပြန်ခဲ့တာလို့ဆိုပါတယ်။ဒါအပြင်အခုလွှဲပြောင်းဝယ်ယူခဲ့တဲ့ M1 ရဲ့ Investcom ကုမ္ပဏီအနေနဲ့မြန်မာအပြည်တွင်းကုမ္ပဏီရွှေပြိုင်းပြူနဲ့ဖက်ဆက်ဆက်လုပ်သွားဖို့ရှိတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။စစ်ကောင်စီနဲ့နှိစက်တဲ့ရွှေပြိုင်းပြူကုမ္ပဏီအနေနဲ့အစုရှယ်ယာအများစု80ရာခိုင်နှုန်းကိုပိုင်ဆိုင်မှာဖြစ်တယ်လို့လည်းကုမ္ပဏီနဲ့နှိစက်သူတူက VOE ကိုပြောပါတယ်။ဒါပေမဲ့စစ်ကောင်စီနဲ့နှိစက်တာကိုတော့ရွှေပြိုင်းပြူကုမ္ပဏီဘက်ကညှင်းဆုပ်ထားပါတယ်။မြန်မာဆီယနာသိမ်းပြီးတယ်လီနော့မြန်မာကုမ္ပဏီအနေနဲ့သုံးဆွဲသူတွေကိုစောင့်ကြည့်ခြောက်လှမ်းတဲ့ကိရိယာတွေတက်ပေးဖို့စစ်ကောင်စီဘက်ကတောင်းဆိုလာတာကိုမပေးချင်တာကြောင့်အခုလိုမြန်မာနိုင်ငံကပြန်ထွက်ခဲ့ရတာလို့နောက်ပိုင်းမှာတယ်လီနော့ဘက်ကရှင်းပြထားခဲ့ပါတယ်ရှင်းပြ
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ92.19 kHz 15653ည92.25 kHz 11683ည92.32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလိုက်မီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ကြညရဲ့ထိတ်တဲရောက်သတင်းတွေကိုကျမစုမွန်ဆက်ပြီးတင်ပြပေးပါမယ်ရှင်။ရန်ကုန်မြို့စမ်းကြောင်းမြို့နယ်မြင်းဒီကုန်းကနေရံပေါ်ရေးဆွဲထားတဲ့နေရံဆေးရေးပကြီးခီကိုဆေးဖြူတုတ်ပြီးတော့ဖယ်ရှားလိုက်တဲ့ပုံမှာမြန်မာနိုင်ငံဆိုင်ရာပြင်သစ်တန်ရုံကရှုံချကြောင်းဒီကနေ့ရေးဆွဲနဲ့ကြေညာပါတယ်။ဒီနေရံဆေးရေးပကြီး graffiti ဟာပြီးခဲ့တဲ့2016ခုနှစ်တုန်းကရန်ကုန်မှာကျင်းပခဲ့တဲ့မင်္ဂလာပါယဉ်ကျေးမှုပွဲတော်အစီအစဉ်လေးနဲ့ရေးဆွဲခဲ့တာဖြစ်ပါတယ်။အခုလိုမျိုးအာဏာသိမ်းစစ်ကောင်စီဘက်ကတမင်တကာဖျက်ဆီးပစ်လိုက်တဲ့အပေါ်မြန်မာနိုင်ငံဆိုင်ရာပြင်သစ်တန်ရုံအနေနဲ့အံ့ဩရပါကြောင်းလည်းဖော်ပြထားပါတယ်။မြန်မာနိုင်ငံတွင်းမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အမှုပညာဖန်တီးခွင့်တွေကိုလေးစားလိုက်နာဖို့နဲ့နိုင်ငံရဲ့အမှုပညာနဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုထိန်းသိမ်းစောင့်ရှောက်ပေးပါလို့ပြင်သစ်တန်ရုံကတောင်းဆိုထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့နာမည် GNBA ဘတ်စကတ်ဘောသမား NS Kanter Freedom ဟာဆီယနာသိမ်းခံထားရတဲ့မြန်မာနိုင်ငံရင်းနဲ့ပတ်သက်ပြီးသူ့ရဲ့ Twitter စာမျက်နှာကနေဖက်နယ်ဒီဇိုင်းမုတ်လေးပုံတင်ပြီးတော့ဆီယနာသိမ်းမှုစန့်ကျင်ကြောင်းရေးသားဖော်ပြခဲ့ပါတယ်။မြန်မာစစ်ကောင်းဆောင်ဆီယနာရှင်တမတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်ဟာကိုလူမျိုးကိုကိုပြန်ပြီးတော့တတ်ဖြတ်နေတယ်။မြန်မာပြည်မှာအခုဖြစ်ပျက်နေတာတွေကကမ္ဘာပေါ်မှာအဆိုးဝါးဆုံးလူခွေချိုးဖောက်မှုတွေကတခုဖြစ်တဲ့ဆီယနာသိမ်းမှုကိုစန့်ကျင်တဲ့ပြည်သူ 1,600 ကျော်အသက်ဖြတ်ခံနေရတယ်။မြန်မာစစ်တပ်ဟာလူမျိုးတုံးတတ်ဖြတ်မှုတွေကိုဆက်ပြီးတော့ကျူးလွန်နေတယ်။မြန်မာပြည်ကြီးလွတ်မြောက်ပါစေဆိုပြီး NS Kanter Freedom ကသူ့ရဲ့ Twitter စာမျက်နှာမှာဖက်နှက်ပုံလေးတွေနဲ့ဖော်ပြခဲ့တာပါ။ဒီနာမည်ကြီး NBA Basketball ကစားသမားဟာတရားမျှတမှုဒန်းလူကြီးများမှုနဲ့လူခွေတောင်းဆိုတဲ့လှုပ်ရှားမှုတွေကိုသူ့ရဲ့ Twitter စာမျက်နှာမှာမကြာခဏဖော်ပြတောင်းဆိုလေးရှိသူဖြစ်ပါတယ်ရှင်။ယူကရိန်းနိုင်ငံနောက်ပိုင်းလဗစ်လေဆိပ်အနီးကိုရုရှားဘက်ကဒုံးကျည်တွေတော်တော်များများနဲ့ဒီကနေ့ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။လေဆိပ်ကိုတိုက်ရိုက်မထိမှန်ပေမဲ့လေယာဉ်တွေပြင်းတဲ့နေရာကိုတော့ထိမှန်ခဲ့ပါတယ်လို့မြို့တော်ဝန်အန်ဒရီဇော်ဒဗစ်ကပြောပါတယ်။တစ်ချိန်တည်းမှာပဲမရူပိုမြို့မှာတော့ဗုဒ္ဓဖူးနေ့ကရုရှားဒုံးကျည်ထိမှန်ခဲ့တဲ့ပြားဆက်ယုံတွင်ကနေအသက်ရှင်ကျန်ရစ်သူတွေဒီကနေ့ဘေးလွတ်ရာကိုစတင်ရွှေ့ပြောင်းပါတယ်။ဒီကားဆက်ယုံမှာကလင်းငယ်တွေပါဝင်ယူကရိန်းရဲ့သားယာနဲ့ချီပြီးခိုးလုံနေတယ်လို့ယူဆရပါတယ်။ကားဆက်ယုံတိုက်ခိုက်ခံရချိန်မှာလူပနေရောက်အသက်ရှင်ကျန်ရစ်တယ်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။ သတင်းသုံးပတ်ရှိလာပြီဖြစ်တဲ့ရုရှားတို့ရဲ့ကျူးကျော်တိုက်ခိုက်မှုတွင်မှသေဆုံးသူကထောင်နဲ့ချီနေပါပြီ။ရုရှားရဲ့ကျူးကျော်မှုကိုပြန်လည်ခုခံတိုက်ခိုက်ရမှာဝိုင်းပြီးတော့ကူညီပေးကြဖို့ယူကရိန်းသမ္မတဇလန်စကီကကမ္ဘာနိုင်ငံတွေကိုပန်ကြားထားပါတယ်။ယူကရိန်းရဲ့နဲ့ပတ်သက်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ဒီကနေ့တောက်ကြနေမှာပဲတယ်လီဖုန်းကနေတဆင်ဆွေးနွေးဖို့ရှိနေပါတယ်။ယူကရိန်းစစ်ပွဲမှာရုရှားကတရုတ်ကနေစီးရဲအကူအညီတောင်းခံနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲအခုလိုမျိုးအမေရိကန်နဲ့တရုတ်တို့ဆွေးနွေးကြမှာဖြစ်ပါတယ်ရှင်။တထုတူဖို့ရေးလုပ်ငန်းနဲ့ဆက်ဆက်တဲ့ရုရှားဘီလီယနာတထဲကြီးနှစ်ဦးကိုဩစတြေးလျကဒီကနေ့မှာပဲဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေချမှတ်လိုက်ပါတယ်။ဒီထဲမှာတဦးကတော့ဩစတြေးလျခြေဆိုင်ကမ္ဘာဒုတိယအကြီးဆုံးတန်တထုစီးပွားရေးလုပ်ငန်း Gladstone Twin Track တထုတူဖို့ရေးပူးတဲ့လုပ်ငန်းနဲ့ဆက်ဆက်ပြီးယင်းနည်းမြောက်နှံမှုတွေလှုပ်ထားတဲ့ဘီလီယနာတထဲတယောက်ပါဒီတော့တွင်ဂျပန်နိုင်ငံကလည်းရုရှားရဲ့ကျူးကျော်မှုကိုရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံကိုလက်နက်မဟုတ်တဲ့စစ်သုံးဆောင်ပစ္စည်းတွေကိုဂျပန်ကာကွယ်ရေးကုန်တယ်လီယင်နဲ့ပေးခဲ့ပါတယ်ဂျပန်နိုင်ငံရဲ့စစ်ဆန့်ကျင်ရေးဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်ပြည်ပစီးရေးပြိပခါတွေမှာဆယ်စုတွေနဲ့ချီဝင်မပါခဲ့တဲ့ဂျပန်နိုင်ငံအနေနဲ့ယူကရိန်းကိုအခုလိုစစ်အသုံးဆောင်ပစ္စည်းတွေကူညီထောက်ပံ့တာကတော့ကြီးမားတဲ့ဆောင်ရွက်ချက်ဖြစ်ပါတယ်ဒါဟာဂျပန်နိုင်ငံအတွက်ပထမဆုံးလှုပ်ဆောင်တာဖြစ်ပါတယ်ယူကရိန်းကိုဒီပစ္စည်းတွေအများဆုံးရောက်အောင်အစွမ်းကုန်ဆောင်ရွက်ပေးနေပါတယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးကTwitter လူမှုကွန်ရက်ကနေတဆင့်ပြောကြားထားပါတယ်ရှင်။ထိုင်းနိုင်ငံကိုလာရောက်တဲ့ခီးသွွားတွေအနေနဲ့လာမယ့်ဧပြီလ၁ရက်နေ့ကနေစလို့လေယာဉ်ပေါ်မတက်ခင်မှာကိုဗစ် -19 ရောဂါရှိမရှိမဖြစ်မနေစမ်းသပ်စစ်ဆေးစရာမလိုတော့ပါဘူး။ကိုဗစ်ကပေးကြောင်းထိခိုက်ခဲ့ရတဲ့ထိုင်းခီးသွွားလုပ်ငန်းပြန်ပြီးတော့မှနယ်လန်ထူလာနိုင်ရေးကြိုးပမ်းတဲ့အနေနဲ့အစောပိုင်းကချမှတ်ခဲ့တဲ့ COVID-19 ထိန်းချုပ်ကန့်သတ်ချက်တချို့ကိုပယ်ဖျက်ပေးတဲ့အကြောင်းဒီကနေ့တောက်ကြနေ့မှာကြေညာခဲ့တာပါ။ထိုင်းနိုင်ငံကိုဆက်ရောက်တဲ့အချိန်ကြာမှာယောဂါဖို့ရှိမရှိစစ်ဆေးမှာပါလို့ထိုင်း COVID-19 တိုက်ဖျက်ရေးလုပ်ငန်းအဖွဲ့ပြောခွင့်ရထဝီစင် Visa Nurutin ကပြောပါရယ်ဒီတော့တွင်မှာတော့ဟောင်ကောင်မှာဒီကနေ့တောက်ကြနေ့တရက်ထဲ COVID-19 ကူးစက်သူ 2,000 ရှိပါတယ်ဟောင်ကောင်မှာနေ့စဉ်ကူးစက်မှုပေါင်း 2,000 ကနေ 3,000 ဝန်းကျင်အထိရှိနေတာပါနေ့စဉ်သေဆုံးမှုကတော့200ကျော်ရှိနေပါတယ်တရုတ်ပြည်မှာကြီးမှာတော့စီးပွားရေးအချက်အချာမျိုးရှန်ဟိုင်းမှာကိုဗစ်ကူးစက်မှုတွေပြန်များလာနေတာကြောင့်လူတွေအများကြီးကိုတပြိုင်တည်းထဲယောဂါဆန်သက်စစ်ဆေးတာတွေအရှိန်မြင့်လှုပ်ဆောင်နေပါတယ်မနေ့ကကူးစက်သူဦးရေဟာဒီမတိုင်ခင်တရက်ကထက်160နီးပါးတိုးလာတာလည်းဖြစ်ပါတယ်ရှင်
တောင်ကြောင်ကြောင်နောက်ဆုံးသတင်းတွေကိုကိုဝင်းမင်းနဲ့မဆုမွန်တို့ပြပြတော့တာပါအခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေစစ်တိုက်ထိုးလွှင့်သွားပါမယ်မလ20ရက်နေ့ကနေ23ရက်နေ့ထိမြန်မာနိုင်ငံကိုလာရောက်မဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံထူးကိုယ်စားလှယ်ခီးစဉ်တွင်အမှုခရင်ဆိုင်နေရတဲ့ဖန်စီကန်ဒေါန်ဆန်းစုကြည်အပါအဝင်တခြားနိုင်ငံရဲ့လှုပ်ရှားသူတွေနဲ့တွေ့ဆုံခွင့်ပေးဖို့မရှိဘူးလို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်အဲ့ဒီပါတီတွေကတွဲဆုံဆွေးနွေးလမ်းကြောင်းလက်ခံထားသူတချို့နဲ့တော့စန္ဒရှိရင်တွဲဆုံဝင်ပြုမယ်လို့ဆိုပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့တွင်မက်ခင်ဖြူတွေပြောပြပါမယ
်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံရာယီဝင်ကြီးဖရက်ဆိုခွန်ဟာမတ်လ21ရက်နေ့ကနေ23ရက်နေ့အထိမြန်မာနိုင်ငံကိုလာရောက်မယ်လို့ကမ္ဘောဒီးယားနိုင်ငံရာယီဌာနကပြောပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသက်ရေးအတွက်လက်ခံလို့ရနိုင်မဲ့အခြေအနေဖန်တီးဖို့တွားရောက်မဲ့ခရီးစဉ်ဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံခြားရေးဌာနပြောခွင့်ရကရိုက်တာသတင်းဌာနကိုပြောပါရယ်။အာဆီယံအထူးကိုယ်စားလှယ်ခရီးစဉ်အတွင်းဘယ်သူတွေနဲ့တွေ့မယ်ဆိုတာကိုတော့အခုအချိန်ထိမပြောနိုင်သေးဘူးလို့လည်းသူကပြောပါရယ်။စစ်ကောင်စီဘက်ကတော့တရားရင်ဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်အပါအဝင်တခြားတက်ကြွလှုပ်ရှားသူတွေနဲ့တွေ့ခွင့်ပေးဖို့အစီအစဉ်မရှိဘူးလို့ပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါရယ်။
ဒီအာဖီယာအလက်ကြာဥက္ကဋ္ဌအနေနဲ့ဒီမြန်မာနိုင်ငံကိုလာရောက်တဲ့အချိန်မှာကျွန်တော်တရားဥပဒေနဲ့ရင်ဆိုင်နေရတဲ့စစ်တမ်းကြခံနေတဲ့သူတွေမှာပါကျန်တဲ့လူတွေနဲ့အဲတွေ့ခွင့်ပေးဖို့ဆိုတာလေဝန်ကြီးချုပ်ကတော့ကျွန်တော်သဘောတူပြီးဖြစ်ပါတယ်ဗျ။ကျန်တဲ့ပြည်ကြတော့မရှိပါဘူး။အဲကျွန်တော်ပြောပြရစ်ဒေနငါဟောခင်ဗျာတရားဥပဒေနဲ့ရင်ဆိုင်နေရတဲ့သူတွေတရားဥပဒေရအဲကျွန်တော်တို့ဒါအပြစ်ပေးခံထားတဲ့သူတွေပါတရားဥပဒေရပြစ်မှုဒီဟာကျွန်တော်စီရင်နေတဲ့သူတွေကိုဖေနိုင်ငံကိုတွေ့ခွင့်ပေးလို့လဲတယ်
။မြမရေးအတွက်မြမအပါဝင်အာဆီယံနိုင်ငံတွေအကြား2021ခုနှစ်မေလကရရှိထားတဲ့ဘုံသဘောတူညီချက်ထဲမှာတက်ဆိုင်သူအားလုံးနဲ့ထိရောက်တဲ့တွေးဆဆွေးနွေးမှုတွေလုပ်ဖို့ဆိုတဲ့အချက်ပါဝင်ပါတယ်။ဒါနဲ့ပတ်သက်လို့တော့ဗိုလ်ချုပ်စောမင်းထွန်းက NLD ပါတီတွေကတွေးဆဆွေးနွေးရေးလမ်းကြောင်းလက်ခံသူတချို့နဲ့အာဆီယံအထူးကိုယ်စားလှယ်တွေ့မယ်ဆိုရင်တော့စစ်ကောင်စီကစီစဉ်ပေးမယ်လို့အခုလိုပြောပါတယ်
။ကျွန်တော် NLD ပါတီကစီစီဖော်ဝင်သူအပြင်မှာသူ့ဘာကိုငြင်းညာနေတဲ့တိဆုံဆွေးနွေးရေးအကြောင်းကိုလက်ခံတဲ့သူအချို့နဲ့ကျွန်တော်တို့သခင်စန္ဒမန်နေလာခဲ့တဲ့တိဆုံတပီဖြစ်ပါတယ်ဒီလူတွေနဲ့ကျွန်တော်တို့က သူတို့ရဲ့တွေ့ဆုံဖို့ပေါ့နော်ဆန္ဒရှိတယ်ဆိုလည်းကျွန်တော်တွေ့ဆုံပြီးမှဖြစ်ပါတယ်ခုနပြောဆိုတရားဥပဒေနဲ့ရင်ဆိုင်နေရတဲ့သူများလည်းတော့တွေ့ဆုံပြီးဖို့မရှိပါဘူးတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဒင်းကြိုက်လုပ်ငန်းစဉ်မှာပါမဆိုင်သားလက်နက်ကိုင်အဖွဲ့အစည်းတွေကလည်းကျွန်တော်တို့ဖိတ်ခေါ်ထားတာမျိုးရှိတယ်အပြီးရင်ကျွန်တော်တို့ဒီပါတီတွေပေါ့ဒီဝါမရှိတဲ့ပါတီတွေကတွေးဆောင်နိုင်တဲ့ပါတီကိုယ်စားလှယ်တွေပါတီကိုယ်စားလှယ်နဲ့တွေးဆောင်ပွားဖို့ရှိတယ်အစိုးရအဖွဲ့နဲ့တွေးဆောင်ဖို့ရှိမြဲအဲပြီးရင်တော့ကျွန်တော်တို့ဒီငင်းကြိုင်းလုပ်ငန်းစဉ်အကျိုးဆောင်အဖွဲ့တွေပေါ့အကျိုးဆောင်အဖွဲ့တွေတို့အဲပြီးရင်ကျွန်တော်တို့ဒီငင်းကြိုင်းလုပ်ငန်းတွေမှာပါဝင်ပတ်သက်နေတဲ့လူတွေနဲ့တို့တွေးဆောင်ပြီးဖို့ရှိပါတယ
်မြန်မာနိုင်ငံရဲ့နိုင်ငံရေးမှာအထူးကအရေးပါတဲ့ဒေါအောင်ဆန်းစုကြည်လိုပုံကူမျိုးကိုတွေးခွင့်မပေးတာဟာအာဆီယံပုံသဘောတူညီချက်ကိုစစ်ကောင်စီဘက်ကလက်မခံလို့တဲ့သဘောထားမတက်ရောက်နိုင်ဘူးလားဆိုတဲ့အမေကိုတော့ပိုချုပ်စော်မင်းထွန်းကအခုလိုတုံ့ပြန်ခဲ့ပါတယ
်သူတို့ရဲ့အတိတ်နဲ့ဖွင့်ဆိုချက်ပေါ်မှာမူတည်တာပေါ့ဗျာတက်ဆိုင်တဲ့သူအားလုံးဆိုတဲ့အထက်မှာကျွန်တော်တို့အနေနဲ့ဒီလူပုဂ္ဂိုလ်တူကပဲမြန်မာနိုင်ငံကိုကိုသားပြုလားကျွန်တော်မြင်နေတာကဒီလေဒီပါတီဒီကတဲ့ဖွဲ့စည်းတူတောင်းလို့ကဘယ်လိုနဲ့ထူတောင်းခဲ့တာလဲ NLD ပါတီတူတယောက်တည်းကပဲထူတောင်းခဲ့တာလားဒေါနာစုကြည်နဲ့တွေ့မှာပဲ NLD ပါတီကိုကိုးစားပြုရလားမြန်မာနိုင်ငံလုံးကိုကိုးစားပြုရလားမြန်မာနိုင်ငံရဲ့ကိုးစားပြုမှုတွေဒီကျွန်တော်တို့လူထုလူတန်းစွာအတီးတီးကပါဝင်တဲ့ပါတီကိုကိုးစားပြုတဲ့သူတွေရှိတယ်ပါတီတွေကလည်းကိုးစားပြုခဲ့တဲ့လူတွေရှိတယ်ပြီးရင်တော့ကျွန်တော်တိုင်းသားအဖွဲ့အစည်းတွေကိုကိုးစားပြုခဲ့တဲ့လူတွေရှိတယ်ကိုးစားပြုမှုကအတီးတီးရှိတယ်လို့ပဲကျွန်တော်ပြောချင်ပါတယ်
ကမ္ဘောဒီးယားမတိုင်ခင်အာဆီယံလက်ချဥက္ကဋ္ဌအဖြစ်ဘရူနိုင်းနိုင်ငံတာဝန်ယူခဲ့ခြင်းတုန်းကလည်းဘရူနိုင်းကအာဆီယံအထူးကူဆလေအိုင်ဝန်ယူဆက်ဖ်မြန်မာပြည်သွားဖို့လုပ်တဲ့အခါဒွန်ဆန်းစုကြည်အပါအဝင်နိုင်ငံရေးအရာသက်ဆိုင်သူအားလုံးနဲ့စစ်ကောင်စီကတွေ့ခွင့်မပေးလို့ခီးစဉ်ပြက်ခဲ့ရတာရှိခဲ့ပါတယ်။လက်ရှိအာဆီယံအလက်ချဥက္ကဋ္ဌခန့်အပ်ထားတဲ့အထူးကူဆလေကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးကသူ့ခီးစဉ်အတွင်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနိုင်ရေးကိစ္စတွေလည်းစူးစမ်းသွားမယ်လို့မကြခင်ကပြောကြားထားပါတယ်။သူခီးစဉ်အတွင်းမှာ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ဖွဲ့စည်းထားတဲ့နိုင်ငံရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD နဲ့မူလကတွေ့ဆုံဖို့အစီအစဉ်ရှိပေမဲ့အစီအစဉ်ပြတ်သွားတယ်လို့ PPSD ပူရဲကောင်းဆောင်ဦးခွန်ဥက္ကာက VOA ကိုပြောပါတယ်ရှင်
။အာဆီယံ2ကိုယ်စားလှယ်မြန်မာနိုင်ငံခီးစဉ်တွင်ဘယ်သူနဲ့တွေ့ခွင့်ရမလဲဆိုတာနဲ့ပတ်သက်လို့မခင်ပြူတီပြောပြသွားတာပါ။အခုဆက်ပြီးတော့သခိုင်းဘက်ကဒေတာအများပြမှာတိုက်ပွဲတွေဖြစ်ပြီးတော့ရဲသားနေနေမီးရှို့ဖျက်ဆီးခံရတဲ့သတင်းနှစ်ပုဒ်ဆက်တိုက်ပြောပြပါမယ်။ပထမသတင်းကတော့ဝက်လက်နဲ့တပဲရင်ဘက်ကအခြေအနေပါ။သခိုင်းနဲ့ဝက်လက်မြို့နယ်နဲ့တပဲရင်မြို့နယ်တွေကကြီးရွာတချို့မှာစစ်ကောင်စီတပ်တွေနဲ့ဒေတာကန်ပြည်သူ့ကာကွယ်ရေးတပ်တို့ထိတွေ့တိုက်ပွဲဖြစ်တာကြောင့်အနီးဝန်းကျင်ရွာတွေကရွာသားတွေဖက်ပြေးတင်းဆောင်နေကြရပါတယ်။ဝက်လက်မြို့နယ်တွေကတောင်ကုန်းကြီးရွာမှာတပ်ဆွဲနေခဲ့တဲ့စစ်ကောင်စီတပ်တွေရွာတွေကနေပြန်ထွက်ချိန်နေအိမ်တွေကိုမီးရှို့ထားခဲ့တာကြောင့်နေအိမ်တရာလောက်မိလောင်ခဲ့ရဲ့လို့ဒေသခံတွေကပြောပါတယ်။တပည့်မျိုးနယ်တွေကမရကန်ရွာကိုလည်းဒီမနေ့ကစစ်ကောင်စီတပ်တွေဝင်လာပြီးမီးရှို့ရဲလို့ဒေသခံတွေကပြောပါတယ်။မိလောင်မှုအတွင်းတက်ကြီးရွာကိုတချို့တည်ဆုံးခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့တဲ့ရင်မတ်စုမွန်ပြောပြပါမယ်
။စကိုင်းတိုင်းဝက်လက်မျိုးနယ်တွေကတောင်ကုန်းရွာမှာမတ်လ12ရက်နေ့ကတည်းကဝင်ရောက်ပြီးတော့တက်ဆွဲနေတဲ့စစ်ကောင်စီတပ်တွေဟာဒီကနေ့မတ်လ18ရက်နေ့မှာတော့ပြန်ထွက်သွားပါတယ်။ပြန်ထွက်သွားတဲ့အချိန်မှာရွာတွေကနေနေအိမ်တချို့ကိုမီးရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်။မနေ့၄နာရီလောက်ကမီးလောင်မှုအတွင်းမှာတော့နေအိမ်66လုံးမီးလောင်ကျွမ်းသွားတယ်လို့မီးငိမ့်သက်ပေးခဲ့ရတဲ့ရွာသားတဦးက VOA ကိုအခုလိုပြောပြပါတယ်
။အခုကတော့ရွာတွေပြန်လာလို့နေပြန်အိမ်မမရှိရတာညီမလေးရဲ့လက်ရှိသူတို့နေတဲ့နေရာပဲဆက်နေကြရတော့ပေါ့ဒီကလို့ဆိုမီးတွေနဲ့အကုန်မငင်းသေးဘူးညီမလေးတချို့ကလည်းစပားတွေတချို့ကလည်းပဲတွေတချို့ကလည်းအိမ်တွေကလေယာအတိုက်နေတဲ့ခြင်းကနေအခုလည်းဘေးရွာကလူတောင်ဘေးရွာထော်လာကြီးတွေကိုထော်လာကြီးကောမုခတဲ့မုခတဲ့ကိုစောက်ကန်နဲ့ရေထက်ဆက်နေဆိုရင်ရေထက်ရေထက်နေပြီးတော့အာရီဒီထက်နေပဲဆုပ်ပြီးတော့ light ဖြန့်ပေးနေရတယ်မလေးအင်ဂျင်ရှိတာ190ရှိတယ်190ကျော်ပေါ်နေပါတယ်190ကျော်ကိုဟို96ရင်းလောင်းနေ
ဒီနေအိမ်နေမီးလောင်မှုအတွင်းမှာအသက်85နှစ်အရွယ်အဖိုးအိုတဦးမီးလောင်သေဆုံးခဲ့တယ်လို့ရွာခံတွေကပြောပြပါတယ်စစ်ကောင်စီတပ်တွေဝင်လာတဲ့အချိန်မှာရွာလုံးကျွတ်ထွက်ပြေးသွားကြပေမဲ့လမ်းမလျှောက်နိုင်တာကြောင့်ကြံနေခဲ့ရတဲ့အဖိုးအိုဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိမှာတော့မီးလောင်ခံထားရတဲ့အဖိုးအိုရဲ့အရိုးတွေကိုတွေ့ရပြီးရွာသားတွေကအဲ့ဒီအရိုးတွေကိုပြန်ပြီးတော့မှသိမ်းဆည်းစုစည်းပေးထားတယ်လို့ပြောပါတယ်။ဝက်လက်မြို့နယ်တွေကိုမတ်လ၈ရက်နေ့ကတည်းကစစ်ကောင်စီတပ်တွေကဝင်ရောက်စစ်ဆင်နေတာဖြစ်ပါတယ်။ဒီလိုစစ်တပ်ကနေဝင်လာတာကြောင့်တောင်ကုန်းရွာနဲ့အနီးဝန်းကျင်ဆက်နှစ်ရွာထက်မနည်းကရွာသူရွာသားတွေတောင်းနဲ့ချီပြီးဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။ စစ်ကောင်စီတပ်တွေတောင်ကုန်းရွာကနေပြန်ထွက်သွားကြပြီဖြစ်ပေမဲ့နောက်တစ်ကြိမ်ထပ်ပြီးပြန်ဝင်လာတာမျိုးဖြစ်မှာစိုးလို့တချို့ကတော့ရွာကနေအိမ်တွေမှာပြန်မနေကြသေးပါဘူးလက်ရှိတောတွေထဲမှာပုန်းခိုနေရတဲ့ပြည်သူတွေအခက်အခဲဆစ်ဆောင်ပြည်သူတဦးကအခုလိုပြောပြပါတယ်
ကျောင်းတို့တာခုနှစ်ရက်ကြီးဒီခုနှစ်ရက်ကြီးပြည်နေရတာညီမလေးဒီကူလို့ရက်ဒီသာဆမ်းမင်မင်များတာညီမလေးကဆမ်းမင်မင်များတာတော့ဟိုအရေးရပင်သိမရှိဘူးလေနဲတယ်ကိုပြည်နေအကြရတာများတာစာရေးတော့တာတော့တို့ခင်းနေတော့ညီမလေးကရေးရစပြီးတော့ဟိုနေရနေရတော့အားသိဒုက္ခရောက်တော့ညီမလေးက
ရွာသားတချို့ကတော့ရွာထဲကိုပြန်လာနေသူတွေရှိပေမဲ့ပြန်မလာရဲသူတွေလည်းရှိပါတယ်ဒီလိုနေရကိုမပြန်ရဲသေးပဲပုန်းချောင်နေသူက3000ဝန်းကျင်လောက်ရှိနေပြီးသူတို့စားတော့ရေးအစီအပြေဖို့ကုညီဆောင်ရွက်ပေးနေပါတယ်လို့အခုညီပေးနေသူတူဦးကခုလိုပြောပြပါတယ်
။စားရေးတော့ရေးရတော့လောလောဆယ်အခိုက်အတန့်ရတော့ကျွန်တော်ဖွယ်လေးတွေပေါ့ဗျာ။အကုန်လုံးကတော့ဒီနီးကရရွာလေးတွေလည်းအမျိုးရှိတဲ့လေးတွေလည်းအကုန်လုံးခေါ်ပြီးပြထားကြတယ်။တချို့စားတင်ကျောင်းတွေခုံကျောင်းတွေထဲမှာလည်းဟိုဆေးချောင်ကြည့်ပြီးတော့ဆိုကြမှာဒီရဲ့တက်နိုင်တဲ့ဘလောက်တော့ဟိုခိုက်တဲ့တော့ကျင်းမှုဆောင်ရှောက်ပြီးတော့ထားထားကြတယ်။ဒီအတွက်ကြတော့လည်းထူထားကြည့်ပါညာနဲ့အဲ့လိုမျိုးပို့ပြီးရတာပေါ့။
စကိုင်းတိုင်းတပရင်းမြို့နယ်တွေကမရကန်ရွာမှာလဲဒီကနေ့မတ်လ18ရက်နေ့မနက်ပိုင်းကစစ်ကောင်စီတပ်တွေဝင်ရောက်လာပြီးနေအိမ်တချို့ကိုမီးရှို့ခဲ့ပါတယ်ဒီမီးရှို့မှုအတွင်းမှာတော့အသက်60ကျော်အဖိုးအတူမီးလောင်တင်ဆုံးခဲ့တယ်လို့ဒေသခံတဦးကအခုလိုပြောပြပါတယ
်ဒါပေမဲ့ဒီလူတွေကသူတို့လာရဆိုတော့ပြီးတယ်အဲရွာကြီးဆောင်ပြီးရတယ်ဆောင်ပြီးရခါကျမနက်ခင်းမှာဝင်တယ်ဝင်ပြီးကျွန်တော်9နာရီကျော်9နာရီလောက်ပေါ့နော်အဲ့လောက်မှာကျွန်တော်ဝင်လာတယ်မီးရှို့တယ်ပေါ့နော်ရကန်ကြီးဝချင်းဒီနေအိမ်ရှိလုံးမိရှုခံရတယ်နှလုံးမိချက်တယ်အဖိုးတူ90ကျော်အဖိုးတူကြီးရဲ့ပါသွားတယ်90ကျော်အဖိုးဆိုတော့ပြည်တိုင်းပဲအရင်လိုလည်းမလုပ်ဘူးထင်တာမျိုးပေါ့နော်မလုပ်ကြတော့ဘူးအဲ့နေရာလည်းမလုပ်တော့ဘူးထင်ချင်ဟိုရှောင်မှုလည်းမလွယ်ဘူးဆိုတဲ့သူတို့မိသားစုတွေထားခဲ့ပုံရပါတယ်အဖိုးဆိုတော့မလုပ်တော့ဘူးလို့ထင်တယ်မဟုတ်ဘူးအဲ့မဲ့တော့မိချွေးရဲ့ခါကျတော့သူတို့ချွေးရင်းနဲ့ကူပြီးတော့တောင်းပြီးပါသွားတယ်
လက်ရှိအချိန်မှာတော့စစ်ကောင်စီဘက်ကသခိုင်းတိုင်းတွေကမြို့ကြီး၄မြို့ကနေလွှဲပြီးကြံမြို့နယ်တွေကိုအင်တာနက်ဖြတ်တောက်ထားပြီးတချို့နေရာတွေမှာတော့ဖုန်းလိုင်းတွေပါပြတ်တောက်နေပါတယ်။တောင်းနဲ့ချီတဲ့ဒေသခံပြည်သူတွေဟာစစ်ဘေးဒုက္ခသည်တွေအဖြစ်နဲ့ဘေးလွတ်ရာနေရာတွေမှာထွက်ပြေးတိမ်းရှောင်နေရဆဲဖြစ်ပါတယ်ရှင်
။ဝက်လက်နဲ့တပည့်ရင်ပဲအချိန်ဒီမဆုမွန်ပြတ်ပြတ်သွားတာကြားခဲ့ရပြီးတဲ့နောက်သခိုင်းတိုင်းတွေကပဲကလေးမြို့ပဲကြည့်အောင်ပါ။သခိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာစစ်ကောင်စီတပ်ကဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကိုထိုးစစ်ဆင်နေတဲ့တိုက်ပွဲတွေအတွင်းအောင်ချမ်းသာရွာကနေအိမ်တချို့မီးလောင်ကျွမ်းခဲ့ပါတယ်။ရွာသားတချို့ကိုလည်းစစ်တပ်ကခေါ်သွားတယ်လို့ဒေသခံတွေကဖီယူကိုပြောပါတယ်။ဒီအချိန်ဒီကြောင့်ပတ်ဝန်းကျင်ရွာတွေကရွာသားတွေဘေးလွတ်ရာတိမ်းရှောင်နေကြပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုငင်းချမ်းကပြောပြပါမယ်
။စီအေးတင်းမာနေတဲ့ကလေးမျိုးနယ်တောင်ပိုင်းမှာဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပေါ်စစ်ကောင်စီတပ်တွေကဆက်ပြီးထိုးစစ်ဆင်တိုက်နေတာမှာကလေးကံကောလမ်းဘေးကအောင်ချမ်းသာရွာကိုမတ်လ18ရက်နေ့ကဝင်ပြီးစစ်ဆင်ရေးလုပ်ခဲ့ပါတယ်။အဲ့ဒီနောက်နေအိမ်တွေမီးလောင်ဆုံးရှုံးခဲ့တယ်လို့နမ်မြောင်းရွာသားဦးတန်းအောင်ကပြောပါတယ်
။အောင်ဆန်းပါရွာကဒီကလေးတောင်ပိုင်း2000နဲ့2500ပဲအဲ့ရွာလေ။သူတို့ရွာအသက်တွေစကြောင်းထိုးနေတာဆိုတော့အဲ့ပေါ်တွေလည်းဖြစ်တယ်ပေါ့။အောင်ဆန်းပါရွာတော့အင်ဂျင်20လောက်လို့အလုံး20လောက်ရှိရယ်ပေါ့နော်
။ကလေးမျိုးနဲ့နမ်မြောင်းနှချောင်းအောင်ချမ်းသာစတဲ့ကျေးရွာတွေဘက်မှာဒေသခံကာကွယ်ရေး PDF အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေမကြာခဏဖြစ်ပွားနေပြီးမြေမြုပ်မိုင်းအန္တရာယ်လည်းရှိနေပါတယ်။ကြာတာပရိနေကအောင်ချမ်းသာရွာသားယောက်20လောက်ကိုစစ်တပ်ကလမ်းပြအနေနဲ့ခေါ်သွားပြီး19ယောက်ကိုဒီနေ့မှာတော့ပြန်လွှတ်ပေးတယ်လို့ကလေးမျိုးကလူမှုအဖွဲ့အစည်းတာဝန်ရှိသူတူကပြောပါတယ
်လူ20ကျော်သူတို့ကခေါ်သွားတယ်အောင်ချမ်းသာကနေလုံးလို့ပြောတယ်ပြောတယ်သူတို့ကချင်းကျင်ကူးတဲ့စိတ်ပါလေကျွန်တော်တို့ဒီဘက်မှာရှိနေထိမိုင်းနေအဲ့ဒီဟာတွေကိုသူတို့ကဒီဘက်တောက်ချောက်ကထိခဲ့တော့သူကလူသားတိုင်းပုံကလောက်တော့နေလုံးကိုရောက်တော့သူက19ယောက်ကိုလွှတ်ပေးလိုက်တယ်တယောက်ကိုပဲခေါ်သွားကွာအဲ့လောက်ကနေခွင့်ကြည့်သွား
ကလေးမျိုးနဲ့တောင်ပိုင်းမှာဂျာတာဘရင်းနေကတိုက်ပွဲဖြစ်ပွားကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအတီးပြုပေမဲ့အသေးစိတ်ကိုတော့ပြောဆိုတာမရှိပါဘူ
းကလေးပြက်မှာကလေးပြက်မှာဖြစ်ခဲ့တဲ့ဟာရှိတယ
်အဲ့ဒီဒေသအတွင်းပြီးခဲ့တဲ့နှစ်ဇူလိုင်လကတည်းကစတင်ခဲ့တဲ့တိုက်ပွဲတွေကြောင်းကလေးမျိုးနဲ့တောင်ပိုင်းဒေသကကျေးရွာအများစုကရွာသားတွေစစ်ဘေးရှောင်နေရပါတယ်နီးစပ်ရရွာတွေနဲ့တောတောင်နေတဲ့အပအဝင်စစ်ဘေးတိမ်းရှောင်နေရသူ2000ဝန်းကျင်လောက်ရှိမယ်လို့ကလေးမျိုးလူမှုအဖွဲ့အစည်းတာဝန်ရှိသူတူကခန့်မှန်းပါတယ
်တရားမရတော့မကြောင်လို့ဆိုဆိုအကုန်လုံးကျွန်တော်တို့ဆိုရင်ဒီမှာရွာရင်မှာဂျူတွေတိတ်မရှိတော့ဘူးဗျဘေးချက်မှမနာပါ1000ကျော်1000ဒီမှာတော့ရှိပါဘူးသူကဒီလိုပဲပို့နီးစပ်ရပေါ့တချို့တော်လဲတော်တယ်ဒီမြို့ပေါ်မှာလာနေတယ်အဓိကတော့ကလေးမျိုးပေါ်ပဲလာကြ
အခုလိုတိုက်ပွဲတွေဖြစ်ပွားနေတဲ့ဒီဒေသမှာဖေဖော်ဝါရီလ23ရက်နေ့ကစစ်ကောင်စီတပ်ဖွဲ့ဝင်တွေကဖမ်းဆီးသွားတဲ့တန်ဖိုးရွာဇာတိတားမိ3ဦးအသက်ခံရတယ်လို့ဒေသခံတွေကပြောဆိုနေတယ်လို့ဒီဆွဆွဲချက်တွေနဲ့ပတ်သက်လို့သူတို့လုပ်တာမဟုတ်တဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကညင်းဆိုခဲ့ပါတယ်။လက်ရှိကလေးမျိုးအတွင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေဖြစ်တဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖ PDF ကလေးနဲ့ချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ CNDF စတဲ့ပူးပေါင်းအဖွဲ့တွေ2022ခုနှစ်ဇူလိုင်လတွေကတိုက်ပွဲတွေဖြစ်ပွားနေတာပါခင်ဗျာ
။ကလေးမျိုးနဲ့တောင်ပိုင်းမှာတိုက်ပွဲဖြစ်ပြီးတော့ရသားနေအိမ်တွေမီးရှို့ခံရတဲ့တဲ့ရင်ကိုငင်းချမ်းပြပြသွားတာပါ။အခုတော့တဘာဝဒန်းငွေပေါ်ကျွေဝလာတဲ့ရခိုင်ပြည်ရဲ့ပြည်ဆင်ပြီးအခြေအနေပြောပြပါမယ်။ရခိုင်ပြည်နယ်မှာဒီကနေ့မှလ18ရက်နေ့ကစလို့ဒီနေ့ကိုပြည်ဆင်ပြီး3ချိန်ဖြတ်တော့မှာဖြစ်ပြီးတစ်ချိန်ဖြတ်ရင်အနည်းဆုံးအချိန်2နာရီကြာနိုင်တယ်လို့ရခိုင်ပြည်နယ်လျှက်စစ်ဖွံ့ဖြိုးရေးဌာနတာဝန်ရှိသူတူက VOE ကိုပြောပါတယ်။လျှက်စစ်ပြည်တွေအခုလိုတက်တောင့်နေတဲ့အတွက်ပြည်ဆင်ပြီး3ပြီးတော့လုံနေရတဲ့လုပ်ငန်းတွေလည်းထိခိုက်နေကြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့တဲ့ရင်အပြည့်စုံကိုကိုရန်နိုင်ကပြောပြပါမယ်။
ရခိုင်ပြည်နယ်လျှက်စစ်ဖြံပြူရေးကိုပြည်နယ်လျှက်စစ်ဖြံပြူရေးဌာနကတိုက်ရိုက်ဆောင်ရွက်တော့မယ်လို့ရခိုင်ပြည်နယ်လျှက်စစ်ဖြံပြူရေးဌာနတာဝန်ရှိသူတို့က VOE ကိုပြောပါရယ်။ဒါကြောင့်ဒီနေ့မတ်လ18ရက်တောက်ကြနေ့ကစပြီးဒီနေ့ကိုလျှက်စစ်မီ3ချိန်ဖြတ်တော့မှာဖြစ်ပြီးတစ်ချိန်ဖြတ်ရင်အနည်းဆုံး2နာရီကြာနိုင်တယ်လို့သူကပြောပါရယ်။အရင်တုန်းကတော့ရခိုင်ပြည်နယ်အတွက်လျှက်စစ်ဖြံပြူရေးကိုရန်ကုန်ကနေတနိုင်ငံလုံးအတိုင်းအတာနဲ့စီမံခန့်ခွဲတာဖြစ်ပြီးတော့အခုတော့ရခိုင်ပြည်နယ်နဲ့ဆိုင်တဲ့လျှက်စစ်ဖြံပြူရေးလုပ်ငန်းတွေကိုပြည်နယ်လျှက်စစ်ဖြံပြူရေးဌာနကစီမံခန့်ခွဲနေတာဖြစ်ပါတယ်
။အရင်ကကျတော့ကျွန်တော်ကဟိုရန်ကုန်ကနေထိန်းချုပ်ပြီးတော့ပိတ်ဖွင့်လုပ်တယ်ပေါ့။အဲ့ဒါကိုအခုကျွန်တော်တို့ဒီဘက်ကျွန်တော်ကိုကုတ်ဖွဲ့ရုံကပဲထိန်းချုပ်မယ်ပေါ့နော်။ဆန်းကြည့်တာပေါ့။အဲရခိုင်ပြည်နယ်ကပဲထိန်းချုပ်ပြီးတော့ပိတ်ဖွင့်လုပ်မယ်။ပေါ့လုပ်ပြီးတော့အဲ့မှာဟိုလိုအပ်တဲ့အချင်းလေးတွေကို2နာရီတနေ့ကို2နာရီ3ခါလောက်ပိတ်ရမှာပေါ့ကွာ။အဲ2နာရီ3ချိန်ဆိုတော့ဟိုသူလိုအပ်တဲ့အချင်းကိုမျှပြီးတော့ပိတ်ပေးရမှာ။တိုင်းတိုင်းပေါ့။အဲတော့ပေါ့ကျန်တဲ့အချင်းကတော့လုပ်ပေးထားမယ်ပေါ့နော်။အဲ့တော့ဟိုအဲ့တော့အဆင်ပြေဟိုဆန်းဆန်းပြီးတော့ဒီနေ့စတယ်ပေါ့အချိန်မဲ့တကယ်လို့လိုအပ်ရင်တော့လေဟိုရန်ကုန်ကနေလမ်းပြီးပိတ်ခိုင်းရင်တော့လေနည်းနည်းရေးချင်လောက်ဖြစ်လဲဖြစ်သွားမယ်ပေါ့နော်ဟိုကရေးပေါ်ဆိုရင်တော့ပုံမှန်ကတော့3ချိန်လောက်တော့ဟိုပို2နာရီ3ချိန်လောက်တော့ပိတ်သွားမယ်ပေါ့ရောရောဆယ
်ရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံနေရာအနက်လျှက်စစ်မီးတွေပို့ပြီးပြတ်တောက်လာတာနဲ့ပတ်သက်လို့တော့အခုလို့ပြောပါတယ
်ဝင်ရအိရှော့ရတာတော့ဒေါ်ပိတာဘက်ကဒါဆက်ယုံနေရှိတယ်လေအဲဘက်ကဆက်ယုံနေရတဲ့ဆက်သွဲထားတဲ့ဒါအလိုက်နေဖြည့်ဆည်းခံရတာပါတယ်ပေါ့နော်အဲ့တစည်းကနော်အဲ့ပါဆေးဝါဒီဘက်ကိုဒါမပို့နိုင်ဘူးဒါကစနစ်ရော့သွားတာပေါ့ဒီအားလျက်စစ်ကလည်းဟိုအရင်ကတော့တော့မရှိတော့လည်းပဲရော့လာတာပေါ့ရော့လာတော့ဟိုအစွမ်းအပြည့်သိမထုတ်နိုင်ဘူးပေါ့နော်နည်းနည်းအရင်ထုတ်နိုင်တဲ့ပုံမှန်တည်းထက်ချော့လာရတယ်ပေါ့
ပြည့်စစ်ပုံမှန်မရတာကြောင့်ဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေသလိုတိုင်းပြည်ရဲ့ဝင်ငွေကိုဓာတ်ရိုက်ထိခိုက်စေတယ်လို့ရခိုင်နိုင်ငံရေးလေလာသုံးသပ်သူတူဦးဖြစ်တဲ့ကိုထွန်းကြည်ကပြောပါတယ
်ဒီမိုကရေစီပက်တန်စီဇုံနှစ်တခုမှမြန်မာနိုင်ငံရဲ့အသက်မွေးဝမ်းကြောင်းအလောက်ကံပုံစံတွေတော်တော်ဟိုတိုးတက်လာတယ်လို့ပြောလို့ရတယ်အခုဆိုလို့ရှိရင်နော်မျိုးပေါ်လူများစုဆိုလို့ရှိရင်လည်းဒီလျှာစမီးကိုအခြေခံပြီးတော့ပဲအဲဒီလောင်းလန်းတွေဒီပတ်ကြတာကိုတွေ့ရတယ်အဲဆိုတော့ဒီအချိန်မှာလျှာစမီးကဒါဒီကဆက်ပြီးတော့ကျွန်တော်တို့ပြတ်နေမယ်အာလျှာစမီးကိုလိုပဲအချိန်ပိုင်းနဲ့ပြင်နေမယ်ဆိုလို့ရှိရင်တော့ဒီနိုင်ငံရဲ့ဝင်ငွေဒါလည်းထိခိုက်မှုတွေအရှိနိုင်တယ်နောက်တစ်ချက်ကတော့လူတွေရဲ့ဒီဆင်းရဲမှုတွေမကပိုပြီးတော့ဒီဆိုးဆိုးဝါးဖြစ်သွားနိုင်တယ်လို့ကျွန်တော်အနေနဲ့
ဘလူးချောင်းလောပိတာရေအားလျက်စစ်ဆက်ယုံကပို့လွတ်ပြီးတဲ့လျက်စစ်ဓာတ်အလိုင်းတချို့ဖောက်ခွဲခံရတာရွှေသဘာဝဓာတ်ငွေကန်းလွန်လောက်ကကရေအောက်ပိုက်လိုင်းပြည့်ပြည့်နေတာနဲ့ LNG ဓာတ်ငွေသုံးဓာတ်ပိဆက်ယုံကိုပိတ်လိုက်ရတာတွေကြောင့်မတ်လ12ရက်နေ့ကနေ18ရက်နေ့အထိတချို့ဒေသတွေကို24နာရီဝန်အားလျှော့ချသွားမယ်လို့လျက်စစ်နဲ့စွမ်းရင်ဌာနကထုတ်ပြန်ထားပါတယ်။လက်ရှိမှာတော့လျက်စစ်မီးပြတ်တဲ့ဒုက္ခ73စီဈေးနှုန်းတွေကြီးမြင့်တဲ့ဒုက္ခတွေကိုနိုင်ငံတော်ကဖြေသူတွေခံစားနေကြရပါတယ်ခင်ဗျာ
။ရခိုင်မှာတနေ့3ချိန်ထက်မနည်းမီးပြတ်မယ်ဆိုတဲ့သတင်းကိုရနိုင်ပြတ်သွားတာပါ။ကျွန်တော်တို့ VOE ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေမီးမြန်းဆွနွေကန်းလိုသတင်းပတ်ဆိုင်ကဏ္ဍတွေကိုနေဆွဲနဲ့ဓာတ်ရိုက်နားထောင်ခြင်းနဲ့ဆိုရင်ဖတ်ရှုခြင်းနဲ့ဆိုရင်ကြည့်ရှုခြင်းနဲ့ဆိုရင် VOE ရဲ့ website ဖြစ်တဲ့burmese.voenews.com မှာနားဆင်နိုင်ဖတ်ရှုနိုင်ကြည့်ရှုနိုင်ပါတယ် VOE ကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ Facebook စာမျက်နှာကနေပြီးတော့ message ပို့နိုင်တယ်လို့ email လိပ်စာ burmese@voenews.com ကိုလည်းဆက်သွယ်နိုင်ပါတယ်မကြခင်အစီအစဉ်ဒုတိယပိုင်းကိုထုတ်လွှင့်มาဖြစ်ပါတယ်ခင်ဗျာ
VOE မြန်မာဝိုင်းအစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု
VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေပြီး VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်တက်ရအချိန်တိုင်းမှာလည်းရင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါတယ်ရှင်
မြန်မာစံတော်ချိန်ည9:00နာရီခွဲရှိပါပြီ။ VOA မြန်မာ American တန်ရဲ့မတ်လ17ရက်တောက်ကြညာပဲအစီအစဉ်တွေကိုဆက်လက်နားဆင်ကြည့်ရှုနေကြရတာပါ။အခုအစီအစဉ်ဒုတိယပိုင်းမှာအမျိုးသမီးကဏ္ဍတူတဆွန်လင် American တခွင်းသိပ္ပံနဲ့နှီးပညာပတ်စင်ကဏ္ဍတွေကိုနားဆင်ကြည့်ရှုကြဖို့ရှိတဲ့ထဲအရင်ဆုံးအမျိုးသမီးကဏ္ဍကိုကြည့်အောင်ပါ။အကျင့်ပြခြားစားမှုတရားမမျှတမှုကြားမအခြေခံခွဲခြားဆက်ဆံမှုတွေနဲ့အကြမ်းဖက်မှုတွေကိုတိုက်ဖြတ်ပြီးဘိုးပြီးတော့ပွင့်လင်းငြိမ်းချမ်းသာယာတဲ့လူပေါင်းအတိုင်းအဝန်တွေဖြစ်ပေါ်လာရေးကြိုးပမ်းနေကြတဲ့မြန်မာအပါအဝင်ကဘာတဝမ်းကအမျိုးသမီး12ဦးကိုအမေရိကန်နိုင်ငံရဲ့ဌာနကဒီနှစ်အတွက်အမျိုးသမီးရဲစွမ်းတက်တိရှင်တွေဖြစ်ဂုဏ်ပြုလိုက်ပါတယ်မြန်မာနိုင်ငံကတော့လူငယ်အမျိုးသမီးတက်ကြွလှူရှားသူတူဖြစ်တဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဒုဝန်ကြီးမတ်ဤတင်စားမောင်ဆုချီးမြှင့်ခံရပါတယ်ဒီနှစ်အတွက်အမျိုးသမီးရဲစွမ်းတက်တိရှင်စုဂုဏ်ပြုပွဲကြောင်းဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ကင်ဖြူထွေးကစူးစီးတင်ပြထားပါတယ်ခင်ဗျာ
There's a path we must choose sometime. Gotta stand up and fight sometime.
ဖြစ်စဉ်နှစ်တိုင်းမက်ဆာရှိရဲ့နိုင်ငံအမျိုးသမီးများနေကြရောက်ပြီးရပိုင်းအတွင်းမှာအမေရိကန်နိုင်ငံသားဌာနကကမ္ဘာတဝန်းတရားမျှတရေးငြိမ်းချမ်းရေးနဲ့အခြေခံလူ့ခွင့်ရေးတွေအတွက်ရှေ့ရန်ကနေရဲရဲဝံ့ဝံ့တိုက်ပွဲဝင်နေကြတဲ့အမျိုးသမီးတွေကိုရဲစွမ်းတက်တီရှင်တွေအဖြစ်ဂုဏ်ပြုလေးရှိတာဖြစ်ပြီးဒီနှစ်ကတော့16ကြိမ်မြောက်ဖြစ်ပါတယ်ဒီနှစ်စုချီးမြှင့်တဲ့အခမ်းအနားကိုမတ်လ14ရက်ဒီသတင်းပတ်တနင်္လာနေ့ကဝါရှင်တန် DC မြို့တော်မှာကျင်းပခဲ့တာဖြစ်ပြီးနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်သမ္မတကတော်ဂျီလ်ဘိုင်ဒန်တို့နဲ့အတူအထင်ကရအမျိုးသမီးခေါင်းဆောင်တချို့လူကိုယ်တိုင်တက်ရောက်ကြပါတယ်လက်ရှိမှာအချင်းချခံနေရတဲ့ဗီယက်နမ်နိုင်ငံကစုရှင်သတင်းတောက်တူကလွဲလို့ချန်တဲ့စုရှင်တွေအားလုံးကတော့အွန်လိုင်းကတဆင့်တက်ရောက်ကြပါတယ်ဒီခန္ဓာဟာအမျိုးသမီးတွေရဲ့ရဲစွမ်းပြောင်ပြောက်တဲ့လောက်ရတွေကိုဂုဏ်ပြုချီးမြှင့်တာဖြစ်တယ်လို့တချိန်တည်းမှာလည်းကမ္ဘာတဝန်းကအမျိုးသမီးတွေရင်ဆိုင်နေရတဲ့ထိတ်လန့်တုန်လှုပ်ဖွယ်ရအခြေအနေတွေကိုသတိပေးရလဲရောက်ပါတယ်။အထူးသဖြင့်လက်ရှိမှာရုရှားရဲ့တူးကျော်တိုက်ခိုက်မှုတွေကြုံနေရတဲ့ယူကရိန်းနိုင်ငံအတွင်းအမျိုးသမီးတွေကြုံတွေ့နေရတဲ့အခြေအနေတွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကအလေးထားထည့်သွင်းပြောသွားခဲ့ပါတယ်
။ Millions of Ukrainian womenhave fled their country with their families.
Ukraine မျိုးသမီးတွေတန်းနေ
တဲ့ဒေသတွေကိုပြည်နယ်တွေပြေးနေကြရသလို
ရုရှားရဲ့တရားမျှတမှုကင်းမဲ့တဲ့စစ်ပွဲကိုခုခံတိုက်ခိုက်နေကြတဲ့အမျိုးသမီးတွေလည်းပြည်တွင်းမှာနောက်ထပ်တန်းနေချီရှိနေပါတယ်။လွန်ခဲ့တဲ့တစ်ပတ်လောက်ကပဲဒီလိုလူတွေအများအပြားပိုလန်နယ်စပ်မှာကျွန်တော်တွေ့ခဲ့ရပါတယ်။ရုရှားရဲ့ရန်လိုတိုက်ခိုက်မှုတွေကနေလွတ်မြောက်ဖို့အမျိုးသမီးနဲ့ကလေးငယ်တွေနယ်စပ်ဖြတ်ကျော်ထွက်ပြေးနေရတဲ့ပုံရိပ်တွေကစိတ်ထဲအုံနောက်ထဲမှာဆွဲထင်ကြံနေပါတယ်။
အလားတူပဲသမ္မတကတော်ဂျီဘိုင်ဒန်ကလည်းယူကရိန်းအမျိုးသမီးနဲ့ကလေးငယ်တွေအတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းပြောသွားခဲ့တယ်လို့ပရိပခါတွေဖိနှိပ်မှုတွေနဲ့အချက်အလက်တွေကြားရဲရဲဝံ့ဝံ့ရုန်းကန်ရှေ့ဆက်နေကြတဲ့အမျိုးသမီးတွေကိုချီးကျူးဂုဏ်ပြုပြောကြားခဲ့ပါတယ
် Women nurse and nurture teach and build
ကဘာကြီးတိုးတက်ကောင်းမွန်လာဖို့အတွက်နေစဉ်နေတိုင်းအမျိုးသမီးတွေဟာသင်ကြားပြသထင်ကြားမြေတောင်မြောက်ပြည်တွေနဲ့အတူအိမ်မက်တွေအကောင့်ထဲပေါ်နိုင်အောင်ဥဆောင်မှုတွေပေးနိုင်အောင်ကြိုးပမ်းနေတဲ့သူတွေဖြစ်ပါတယ်။အမျိုးသမီးတွေဟာမတရားမှုကိုနှုတ်ဆက်မနေကြပါဘူး။ဒါပေမဲ့အကြမ်းဖက်မှုတွေအမုန်းတရားတွေခွဲခြားဆက်ဆံမှုတွေနဲ့ဖဲချင်းခံရမှုတွေကအမျိုးသမီးတွေကိုနှုတ်ဆက်အောင်လုပ်နေရတယ်ရောရှိပါတယ
်။ဒီလိုနှုတ်ဆက်အောင်လုပ်တာတွေရှိပေမဲ့လို့အမျိုးသမီးတွေဟာအကြောက်တရားတွေကိုပေးဖယ်ပြီးပုံမှန်ငြင်းချမ်းပြီးပွင့်လင်းတဲ့လူပေါင်းတိုင်ဝမ်တွေပေါ်ပေါက်လာရေးအတွက်ကြိုးပမ်းနေကြတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကဒီဂုဏ်ပြုချီးမြှင့်ပွဲအခမ်းအနားမှာပြောသွားပါတယ
် This year's Women of Courage are making our world more peaceful, more just.
ဒီနေ့အမျိုးသမီးရဲစွမ်းတက်တီစုရှင်တွေကတော့ကမ္ဘာကြီးပုံမှန်ငြင်းချမ်းလာဖို့နဲ့ကမ္ဘာတိုင်ကြီးလေးခုမှာတရားမျှတမှုရရှိရေးကြိုးပမ်းနေကြသူတွေပါအစည်းအဝေးတကြကျူးလွန်နေတဲ့ရာဇဝတ်မှုတွေအပါအဝင်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကနေကာကွယ်ရေးအခက်အခဲစိန်ခေါ်မှုတွေကိုရင်ဆိုင်ဖြေရှင်းနေကြသူတွေဖြစ်ပါတယ်။အမျိုးသမီးငယ်တွေ၊လိင်စိတ်ကွဲပြားကြတဲ့ LGBTQI တွေနဲ့လူမှုအတိုင်းအဝိုင်းတွင်ဖဲချင်းခံရသူတွေရဲ့အခွင့်အရေးပုံမှန်တိုးတက်ကောင်းမွန်လာအောင် ရှေးဆောင်ကြိုးပမ်းနေကြတာဖြစ်ပါတယ
်ဒီနေ့နိုင်ငံကရဲစွမ်းတက်တီရှင်စုချင်းမြင့်ခင်ရတဲ့အမျိုးသမီး12ဦးမှာ9ဦးကမြန်မာပါဝင်အာရှတိုင်းနိုင်ငံတွေကဖြစ်ပြီးအာဖရိကတိုင်းနိုင်ငံတွေက3ဦးတောင်အမေရိကက2ဦးနဲ့ဥရောပတိုင်းက2ဦးဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကသဘာဝပတ်ဝန်းကျင်ရေးတက်ကြွလှုပ်ရှားသူရှေ့နေဝီဇာဝါဟာဆန်အီရန်နိုင်ငံမှာအချင်းပြတ်ချဆားမှုတွေဥဆောင်တိုက်ဖျက်ရမှာထင်ရှားတဲ့လက်ရှိဒုတိယဗန္ဒာရေးဝန်ကြီးထာဟီဆာမီမိုဟာမက်ဗီယက်နမ်နိုင်ငံမှာလက်ရှိဖမ်းဆီးထောင်ချခံထားရတဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူသတင်းတောက်ဖန်ဒွမ်ထရန်နေပေါ်နိုင်ငံကလိင်စိတ်ခံယူမှုကွဲပြားသူလူနည်းစုတွေရဲ့အခွင့်အရေးနဲ့လူမှုတရားမျှတမှုတွေအတွက်တိုက်ပွဲဝင်နေတဲ့ဘူမီခါစရက်စတာတောင်အာဖရိကနိုင်ငံမှာကြားမှာကွဲပြားမှုကြောင့်အကြမ်းဖက်တပ်ဖြတ်ခံရမှုတွေနဲ့အစီအစဉ်တကျကျူးလွန်နေတဲ့ရာဇဝတ်မှုတွေတိုက်ဖြတ်ရေးကြိုးပမ်းနေသူရိုချန်ဒါပက်စကိုလိုင်ဘီးရီးယားနိုင်ငံကအမျိုးသမီးခွင့်ရေးတက်ကြွလှုပ်ရှားသူဖာစီယာဘိုရိုနာဟဲရစ်စ်လိမျိုးနိုင်ငံရဲ့ပထမဆုံးအမျိုးသမီးနိုင်ငံသားရေးဝန်ကြီးနက်ချလာမာဂိုရှ်မိုရိုကိုနိုင်ငံမှာလွှတ်တော်တွေအမျိုးသမီးတွေအချို့ကျကုစားပြုခွင့်ရရေးဦးဆောင်ကြိုးပမ်းခဲ့သူလွှတ်တော်အမတ်ဒရိုင်နာဂါမန်ရူမေးနီးယားနိုင်ငံအမျိုးသမီးခွင့်ရေးတက်ကြွလှုပ်ရှားသူကာမန်ဂူရဂဲဖရန်စီနိုင်ငံမှာအမျိုးသမီးတွေနဲ့တက်ကြွလှုပ်ရှားသူတွေအကြမ်းဖက်တိုက်ခိုက်ခံရတဲ့ဖြစ်ရပ်တွေအပါအဝင်အချင်းပြတ်ချဆားမှုတွေနဲ့မွေးရင်ဆေးဝါးတိုက်ဖျက်ရေးကိစ္စတွေကိုင်တွေရမှာထင်ရှားတဲ့ရှေ့နေစီမိုနီစီဘီလီယိုဒိုနာစီမီတိုကိုလံဘီယာနိုင်ငံကလူခွင့်ရေးနဲ့သဘာဝပတ်ဝန်းကျင်ရေးရာတက်ကြွလှုပ်ရှားသူဟိုစီဖီနာကလင်ဂါဇူနီဂါနောက်မြန်မာနိုင်ငံကတော့လူငယ်အမျိုးသမီးတက်ကြွလှုပ်ရှားသူတွေဖြစ်တဲ့လက်ရှိမှာကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးငယ်ရေးရာတူဝင်ကြီးမအိတ်သာမောင်တို့ဖြစ်ပါတယ
်အမျိုးသမီးတွေဟာခဏအချိန်တည်းထိဒီမိုကရေစီနဲ့လူခွင့်ရေးရပိုင်ခွင့်တွေအတွက်တောင်းဆိုဆန္ဒပြတဲ့ဆန္ဒပြပွဲတွေမှာတက်တက်ကြွကြွနဲ့ပါဝင်လှူရှားနေစေဖြစ်ပါတယ်ခဏကျွန်မရခဲ့တဲ့စုဟာမြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေနဲ့လူငယ်တွေအပေါ်စစ်တပ်ကနေပြီးတော့မှကျူးလွန်တဲ့အကြမ်းဖက်ရာဇဝတ်မှုတွေလူခွင့်ရေးချိုးဖောက်မှုတွေကိုအဆုံးသတ်စေဖို့နဲ့မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေရဲ့ဒီမိုကရေစီရရှိရေးလူခွင့်ရေးရရှိရေးစူးစမ်းရုံးကန်မှုတွေအတွက်အတိမတ်ပြုပေးရစုလို့ကျွန်မအနေနဲ့ခံယူပါတယ်ရှင်ကျေးဇူးတင်ပါတယ
်ဒီမိုကရေစီနဲ့လူနည်းစုတွေရဲ့အခွင့်အရေးတွေအတွက်ရှေ့တန်းကတိုက်ပွဲဝင်သူတူအုပ်ဖြစ်ထင်ရှားတဲ့မအီတင်စာမောင်ဟာမြန်မာနိုင်ငံရဲ့ပညာရေးပြည်ပြင်ပြောင်းလဲမှုနဲ့ကျောင်းသားသမဂ္ဂလှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့လူငယ်အမျိုးသမီးတူအုပ်ဖြစ်ပြီး2015ခုနှစ်မှာကျောင်းသားတပိတ်လမ်းလျှောက်ချီတက်ပွဲမှာပါဝင်ခဲ့ပြီးတဲ့နောက်ဖန်စီအချင်းချခံခဲ့ရသူဖြစ်ပါတယ်။ဆီယနာသိမ်းမှုနောက်ပိုင်းမှာလည်းငြင်းငြင်းတဲ့ဒီမိုကရေစီတောင်းဆိုဆန္ဒပြပွဲတွေမှာပါဝင်ခဲ့တဲ့အတွက်မြန်မာစစ်ကောင်စီကဖောင်ရမ်းထုတ်ခံထားရသူဖြစ်ပြီးလက်ရှိမှာထွက်ပြေးတင်းရှောင်နေရပေမဲ့လို့ဒီမိုကရေစီနဲ့လူခွင့်ရေးအတွက်မစုံမနစ်ရှေ့ဆက်တိုက်ပွဲဝင်နေတာကြောင့်အခုလိုနိုင်ငံကအမျိုးသမီးရဲစွမ်းတက်တီရှင်စုဂုံပြူချင်းမြနာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနကပြောပါတယ်။စုရှင်12ဦးရဲ့ကိုစားပြည်ပြောင်းနိုင်ငံခြားရေးဝန်ကြီးနက်ဆမာဂုရှ်ကမိန့်ခွန်းပြောကြားခဲ့ပြီးအခက်အခဲချက်တွေဘလို့ပဲရှိရှိကိုယုံကြည်ရာလှုပ်တင်လှုပ်ထိုက်တာကိုရဲရဲဝံ့ဝံ့လှုပ်ဖို့ဆုံးဖြတ်လှုပ်ဆောင်ရဲတာဟာရဲရင်မှုတက်တီခွာပါလို့သူကပြောသွားပါတယ
် When you decide to listen to your true self when it is hard to speak up
ကိုလက်ခံယုံကြည်ရဲ့အတိုင်းထုတ်ဖော်ပြောဆိုဖို့ခက်ခဲလို့နဲ့အချိန်မှာတော့ဒါကိုရအောင်ထုတ်ဖော်ဖို့ဆုံးဖြတ်တာအမျိုးသမီးတွေအကြီးရန်ရထူးတာဝန်တွေထမ်းဆောင်တဲ့အခါအချိန်ပြည့်စောင့်ကြည့်ဝေဖန်ပြစ်တင်ခံရမတရားအနိုင်ကျင့်ခံရရကြုံရမယ်ဆိုတာသိပါလဲနဲ့ဒါရီကိုရရဲဝုတ်ရင်ဆိုင်တာဒါရီကိုတက်သည့်ခွန်အားလို့ဆိုလိုပါရယ်အမျိုးသမီးတွေအနေနဲ့ကိုတိုင်းပြည်အိုးအိမ်တွေကိုစွန့်ခါပြီးတော့ဘေးလွတ်ရာမှာခိုးလုံရှင်တန်ဖို့စွန့်စွန့်စစာဆုံးဖြတ်ရတာကလည်းရဲစွမ်းတက်သည့်ပါပဲ
ဒီလိုအမျိုးသမီးရဲစွမ်းတက်သည့်ရှင်တွေနဲ့အတူကမ္ဘာတစ်ဝှမ်းအမျိုးသမီးတွေရဲ့ဘဝတွေတိုးတက်ကောင်းမွန်လာအောင်အားလုံးတညီတညွတ်တဲ့လက်တွဲလှုပ်ဆောင်သွားကြမယ်အကြောင်းသမရဂရောဂျီဘိုင်ဒန်ကလည်းပြောကြားခဲ့ပါတယ
် To all women of courage those fighting injustice in Latin America or hoping to learn in the Middle East
လက်တင်အမေရိကမှာတရားမျှတမှုရရေးတိုက်ပွဲဝင်နေတဲ့အမျိုးသမီးတွေဒါမှမဟုတ်အရှေ့အလယ်ပိုင်းမှာပညာသင်ကြားခွင့်ရရေးဥရောပမှာဒီမိုကရေစီနဲ့တည်ငြိမ်မှုရရှိရေးအာဖရိကဆာဟာရာတဲကန္တရာနိုင်ငံတွေမှာကိုယ့်ရဲ့မိသားစုကိုကောက်ွယ်ပေးနိုင်ရေးအာရှမှာကြားမအခြေခံအကြမ်းဖက်မှုတွေကိုတိုက်ဖျက်ရေးကြိုးပမ်းနေတဲ့အမျိုးသမီးတွေဒီလိုရဲရဲဝံ့ဝံ့တိုက်ပွဲဝင်နေတဲ့အမျိုးသမီးအားလုံးကိုပြောချင်တာကတော့ကျမတို့ဟာဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်စိတ်ခွန်အားအပြည့်နဲ့ဆက်လက်ပြီးတော့လက်တွဲကြိုးပမ်းသွားကြမယ်ကိုယ့်ရဲ့အသံတွေကိုထုတ်ဖော်ပြောဆိုဖို့ခက်ခဲတဲ့အချိန်မှာတော့ကိုယ့်ကိုနှုတ်ပိတ်ဖို့ကြိုးစားတဲ့သူတွေကိုဟန်တားဖို့အတူလက်တွဲကြိုးပမ်းသွားကြပါမယ်
ငင်းချမ်းရေးတရားမျှတရေးနဲ့လူတိုင်းရဲ့အခြေခံအခွင့်အရေးတွေအားလုံးတန်းတူရရှိရေးအတွက်ချင်းချောက်မှုတွေအကြမ်းဖက်မှုတွေကြားကပဲမကြောက်မရွံ့ရှေ့ဆက်တိုက်ပွဲဝင်နေကြတဲ့ကမ္ဘာတဝန်းကအမျိုးသမီးတွေကိုအမေရိကန်နိုင်ငံသားကြီးဌာနကအမျိုးသမီးရဲစွမ်းတက်တီရှင်တွေအဖြစ်2008ခုနှစ်ကစလို့အလေးထားဂုဏ်ပြုချီးမြှင့်လာခဲ့တာဖြစ်ပါတယ်။အခုဆိုရင်မြန်မာအပါအဝင်ကမ္ဘာတဝန်းကအမျိုးသမီး190နီးပါးတည်ဆုချီးမြှင့်ခံခဲ့ရပြီးပါပြီ။ပြီးခဲ့တဲ့2021ခုနှစ်ကအမျိုးသမီး22ဦးကိုဂုဏ်ပြုချီးမြှင့်လာမှာလေမြန်မာနိုင်ငံကလူခွင့်ရေးတက်ကြွလှုပ်ရှားသူမဖြိုးဖြိုးအောင်ချီးမြှင့်ခံခဲ့ရပါတယ်။ဒီမတိုင်ခင်တုန်းကလည်းတည်ဆုကို88မျိုးဆက်နိုင်ငံရေးအကျဉ်းသူဟောင်းလည်းဖြစ်အမျိုးသားညီညွတ်ရေးအစိုးရ NUG ငွေကြေးစာရေးဝန်ကြီးလည်းဖြစ်တဲ့ဒေါ်စင်မအောင်နောက်အမျိုးသမီးတွေအပေါ်အကြမ်းဖက်မှုမျိုးစုံကနေကာကွယ်နိုင်မဲ့ဥတွေတွေပေါ်ပေါက်လာဖို့နဲ့ကချင်ပြည်နယ်ရင်းစစ်ပွဲတွေရက်စက်ရေးကြိုးပမ်းခဲ့တဲ့ကချင်တိုင်းရင်းသူမတ်မေစပယ်ဖြူနဲ့ဖရီဘက်ကဒေသကအမျိုးသမီးနဲ့ကလင်းငယ်တွေအရေးဆောင်ရွက်နေတဲ့ကရင်တိုင်းရင်းသူနော်ကညောဖောတို့လည်းရခဲ့ဘူးတဲ့ဆိုတာကိုတင်ပြရင်ဒီသတင်းပန်အမျိုးသမီးခန္ဓာကိုဒီမှာပဲရနာခွင့်ပြုပါရှင်ကျမထူးထူးထေပါရှင်
ဘက်ကင်ဖြူရေးစီစဉ်တည်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရတာပါအခုတစ်ခါလဲကြတာကသုတဆုံနဲ့အမေရိကန်တခွင်အစီအစဉ်ပါဒီသတင်းပတ်သုတဆုံနဲ့အမေရိကန်တခွင်အစီအစဉ်မှာတော့ယူကရိန်းဒုက္ခသည်တွေတောင်ပိုင်းနယ်စပ်ကနေခိုလုံဝင်တောင်းခိုင်လာတာအမေရိကန်မျိုးတော်ဝင်တဦးပိုလန်ရောက်ယူကရိန်းဒုက္ခသည်တွေကိုကိုယ်တိုင်သွားပြီးတော့ကူညီနေတာမြင်းနဲ့ဆွဲတဲ့နှင်းလျှောစီးပြိုင်ပွဲအကြောင်းစာတော်တွေကိုကိုအောင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်ချိန်မှာပဲယူကရိန်းနိုင်ငံသားတချို့အမေရိကန်ပြည်ထောင်စုမှခိုလုံခွင့်ရဖို့မက္ကဆီကိုနိုင်ငံကနေတဆင့်ကြိုးပမ်းလာပါတယ်။ကုလသမဂ္ဂရဲ့စည်ရင်းကိန်းဂဏန်းတွေအရယူကရိန်းကထွက်ပြေးလာတဲ့ဒုက္ခသည်နှစ်သန်းခွဲနီးပါးရှိလာနေပြီးအဲ့ဒီထဲကတဝက်လောက်ဟာကလေးတွေပါ။အမေရိကန်မက္ကဆီကိုနယ်စပ်ကိုရောက်လာတဲ့ယူကရိန်းဒုက္ခသည်တွေကဆိုဖီယာက
cuz actually I have a family and
American ma ami dasu win ni yo tangay chin ni yo shi pi lo thuru ga jama ko sa sa ya ya kunyi pe nai ja ba de aku si phit ni ya chang thuru ga jama ko ukraine ga ni thwat si jama de taja chin myo wa so yin no mi dasu yi yo tangay chin ni de pu nya de ko nai ngan ga ni thwat la ma ma hou pu so ti ja ba de
California ပြည်နယ်စန်ဒီယေဂိုနဲ့မက္ကဆီကိုနိုင်ငံတီဟွာနာနယ်စပ်ဆန်ယေစီဒရိုနယ်စပ်ဖြတ်ကျော်ဂိတ်ကနေအခုလိုခိုလုံခွင့်တောင်းခံနေသူတွေကိုလိုက်လံကူညီနေသူကတော့ဒုက္ခသည်ကူညီရေးအဖွဲ့က Blind Bookie ပါ
See aim of her video communication
ဘယ်သူမဆိုဘဝလုံးကြုံမှုကိုရှာဖွေနိုင်တဲ့အခွင့်အရေးရှိတယ်လို့အမေရိကမှာခိုလုံခွင့်လည်းတောင်းခံနိုင်ပါတယ်ဒါကြောင့်အခုဒီကိုလာပြီးတော့ကူညီတာဖြစ်တယ်လို့အားလုံးလည်းအခုလိုအခွင့်အရေးမျိုးရရှိချင်ပါတယ်
ဂူလိုနိုင်ငံရဲ့ခေလွန်ခွေတောက်ခံသူတွေရဲ့ရုရှားနိုင်ငံသားအများပြားလဲပါဝင်ပြီး2021ဩဂုတ်လကနေ2022ဇန်နဝါရီလအတွင်းခေလွန်ခွေတောက်ခံသူ 8,600 ကျော်ရှိခဲ့တယ်လို့ AP သတင်းဌာနရဲ့ကိန်းဂဏန်းတွေမှာဖော်ပြပါရဲရုရှားတွေအပြင်အရင်ဆိုဗီယက်ပြည်ထောင်စုကောင်းနိုင်ငံတွေကသူတို့လည်းအမေရိကမှာခေလွန်ခွေရဖို့တောက်ခံကြပါရဲရွှေပြောင်းဝင်ရောက်သူများဆိုင်ရာရှေ့နေယူလီယာပတ်ကိုဗာက
influx of refugees from Ukraine
နဲ့ Russia ကဒုက္ခသည်တွေပို့ပြီးတော့များလာတာကိုတွေ့ရပါတယ်။အချိန်တော်တော်ကြာကလေးကအခုလိုမျိုးလာနေတာကိုတွေ့ပြီမယ်လေ။ Russia ကအချိန်တွေပို့ဆိုးလာတာကြောင့်ပြီးခဲ့တဲ့နှစ်ကပို့ပြီးတော့များလာပါတယ်
။ Russia နိုင်ငံသားတွေဟာ Moscow ကနေခီးသွားများပြားလာရောက်ကြတဲ့ Mexico နိုင်ငံ Cancun မြို့ကနေတဆင့် San Diego နားကနေဆက်ဖြတ်ကျော်တဲ့ gas can ရှိရာကိုဈေးသက်သာတဲ့ကားတစ်စီးကိုမှဒါမှမဟုတ်ဝဲပြီးစူပေါင်းလာကြပါတယ်ခေလုံခွင့်ရသူတွေရှိသလိုတချို့လဲနေဆက်ဖြတ်ဂိတ်အနီးနားမှာပဲခေလုံခွင့်ရဖို့အရေးဖြစ်တယ်လို့စောင့်ဆိုင်းနေရတာပါခေလုံခွင့်တောင်းခံသူရုရှားနိုင်ငံသားမိုက်ဇင်ဒါစကိုက
ရပ်ပြီးဟုတ်ချစ်တီမစ်
လုံးခဲ့တဲ့လီလာရုံးကလေးကလာခဲ့တာပါအဲ့ဒီအချိန်ကရုရှားမှာအမေရိကန်ဗီဇာရဖို့မလွယ်ပါဘူးတန်ယုံနေအားလုံးလဲပိတ်ထားတာကြောင့်သမီးနဲ့အတူမက္ဆီကိုနယ်စပ်ကိုဖျက်ပြီးနိုင်ငံရေးခေလုံခွင့်တောင်းတာပ
ါရုရှားအတိုက်ခံကောင်းဆောင်အလက်ဆီနေဗယ်နီကိုထောက်ခံသူတူဦးဖြစ်တဲ့ဒါစကိုဟာတရက်ကြာထိန်းသိမ်းခံပြီးတဲ့နောက်သမီးနဲ့အတူအမေရိကမှာခေလုံခွင့်ရခဲ့ပါတယ်အမေရိကရဲ့လူခွင့်စတက်မိုးတွေဟာသူ့အတွက်နမူနာပြရုပ်အဖြစ်လဲရှိနေခဲ့ပါတယ်လို့ပြောပါတယ်ခင်ဗျာဒီနေ့ရက်ကော့ပါမရှောင်းရုရှားဘက်ကမစိုက်တိုကြီးနဲ့ပစ်ခတ်တာကြောင့်ယူကရိန်းနိုင်ငံသားတန်းနဲ့ချီအင်းကြီးချင်းနိုင်ငံတွေစီထွက်ပြေးခိုလုံကြရပါတယ်ယူကရိန်းဒုက္ခသည်တွေကိုလက်ခံထားတဲ့နိုင်ငံတွေထဲမှာပိုလန်နိုင်ငံလည်းပါဝင်ပြီးဒုက္ခသည်တွေလိုအပ်တာကိုအကူအညီပေးနေပါတယ်ဒုက္ခသည်တွေကိုကူညီဖို့ပိုလန်ရောက်အမေရိကန်နှစ်ဦးက
Paul and Greg
Paul Kenetra ဟာ New Jersey ပြည်နယ် Point Pleasant Beach မြို့တော်ဝန်မှာ
There are people from all over the globe.
ကမ္ဘာနဲ့လူတွေလည်းရှိပါတယ်။သူတို့ကိုမေးကြည့်တော့ကျွန်တော်တို့လိုပါပဲ။လုံလီကြရာအလုံးခဏဒီတိုင်းချထားခဲ့ပြီးတော့လေရင်လက်မဝဲတချို့လည်းကားပေါင်းလာကြ၊တချို့လည်းရထားစီးလာကြပြီးတော့တက်နိုင်တာတွေဝိုင်းကူနေကြပါလေ
။ရုရှားရဲ့ကျူးကျော်စရာသတင်းသုံးပတ်တွင်ချင်းနှင်းဝင်ရောက်လာတာကြောင့်ယူကရိန်းကိုဆွန့်ခွာထွက်ပြေးသူတွေလည်းပိုလန်နိုင်ငံနဲ့ဝင်လာနေဆဲဖြစ်ပါတယ်။ Texas ပြည်နယ် RV မြို့ကစေတနာဝန်ထမ်း Greg Johnson က
imagine leaving all your belongings everything you
ကိုပိုင်ဆိုင်နာရီအားလုံးကိုဒီတိုင်းဆုံးပြစ်လိုက်ရပြီးကိုအလုံးမိသားစုအတိုင်းအဝိုင်းအားလုံးကိုစစ်ပွဲကြောင့်ခြံထားခဲ့ရပါတယ်ကိုမျက်စိနဲ့သာတက်မတွေ့ဘူးဆိုရင်အမေရိကန်တွေတော်တော်များများအတွက်ရုံဖို့တောင်ခတ်ပါလိမ့်မယ
်အရှေ့ဥရောပဒေသအမျိုးအနွယ်ကဆင်းသက်လာတဲ့မျိုးတော်ဝန် Paul Kenetra ဟာသတင်းမီဒီယာတွေမှာဒုက္ခသည်တွေကိုတွေ့မြင်ရပြီးနောက်ပိုလန်ကိုကိုယ်တိုင်ကိုကြလာရောက်ကူညီဖို့ဆုံးဖြတ်ခဲ့ပါတယ်သူရဲ့မျိုးမှာဆိုရင်လေနွေရာသီရောက်တိုင်းယူကရိန်းကနေအလုလာလုပ်သူတွေရှိပါတယ
် I'm a firm believer that you lead from the front
ရှိကနေလက်တွေ့ကြကြဥဆောင်လုပ်တာမျိုးကိုကျွန်တော်ကပို့ပြီးတော့ခြိုက်ပါလေပါဇက်ကပြောရလွယ်တော့စကားအဖို့မပြောတာကောင်းပါလေလုံးဆရာရှိတာကိုအကုန်ဝိုင်းလာလုပ်ပေးတာကပြောနေတာနဲ့ပို့ပြီးတော့ထိရောက်ပါလေ
Paul နဲ့ Great တို့တငယ်ချင်းနှစ်ဦးလက်ခံရရှိတဲ့အလူငွေတွေနဲ့လိုအပ်တဲ့အသုံးဆောင်ပစ္စည်းတွေဝယ်ယူပြီးတပတ်ကြာစေတနာဝန်ထမ်းအကူအညီပေးနေကြတာပါရုရှားကျူးကျော်စစ်သုံးပတ်အတွင်းချင်းနှင်းဝင်ရောက်လာတာကြောင့်လဲယူကရိန်းနိုင်ငံသားတွေပူအခက်ကြုံလာကြတယ်လို့ဆိုပါတယ်ဂျွန်ဆင်က
ဒုက္ခတွေရောက်ရလွန်လို့ဒုက္ခဆိုတာဘာပါလဲလို့မသိတော့တဲ့အခြေအနေပါကိုယ့်ရဲ့နှွေးထွေးရာအိမ်ကနေအဝေးကိုသွားကြရမယ်သူတွေအတွက်ကျွန်တော်တို့တတ်နိုင်သလောက်နှိမ့်သိမ့်ပေးပါတယ်
တပတ်ကြာပူလာမစေနာဝန်ထမ်းအကူအညီပေးပြီးနောက်ကိုယ့်ရဲ့ကိုယ့်ရွာကိုပြန်ရောက်ရင်လေဒီကအခြေအနေတွေကိုအများသိအောင်ဆောင်ရွက်ရင်ဆက်လက်အကူအညီပေးသွားမယ်လို့ပြောပါရခင်ဗျာကစုံပေါက်ပြေးလွှမ်းနေတဲ့မြင်းနောက်စင်မီတာအကွာကနေကျိုးနဲ့ဆွဲနှင်းလျှောစီးလိုက်နိုင်ဖို့ဆိုရင်စိတ်ပန်းရောရုပ်ပန်းဆိုင်ရာချက်ခံတတ်ဆွမ်းမှုလိုတယ်လို့မြင်းစီးသူတေလာစတူဘော့ကပြောပါတယ်
You have to believe in your horse and you also have to believe in yourself.
ကိုမြင်းပေါ်မှာယုံကြည်ဖို့လိုတယ်လို့ကိုဘသားလည်းယုံကြည်မှုအပြည့်ရှိရပါမယ်။ကိုမြင်းရဲ့ကြံ့ခိုင်တန်ဆွမ်းမှုကိုသိထားရမှာဖြစ်ပြီးတော့နှင်းတွေကြောင့်လမ်းဆိုတာရောဘလောက်သောမမတ်အနေထားရှိတယ်ဆိုတာရောကိုသိထားဖို့လိုတယ်လို့ကိုမြင်းဟာဒီအသားစီးတွေကိုဖျက်ချော်နိုင်မှာမလားဆိုတာကိုလည်းသိထားရပါမယ်
။မြင်းစီးသူကကိုရဲ့မြင်းလမ်းကြောင်းအတိုင်းပြင်းနေအောင်ထိကြောက်အောင်တယ်လို့မြင်းတော့ကနေကျိုးနဲ့ဆွဲလိုက်သူအနေနဲ့အသားစီးတွေကြာပြတ်တန်းစီးစစ်နိုင်အောင်ရဲ့ချိတ်ထားတဲ့ဂွင်းလေးတွေကိုလက်မှဆွတ်လိုက်နိုင်အောင်လဲအဲ့လိုအချိတ်ဆက်မိမိလှုပ်ပေးနိုင်ဖို့ဆိုရင်အတွေ့အကြုံလိုအပ်တယ်လို့မြင်းစီးသူ Josh Abbott ကပြောပါတယ်
The skier reads the track and can kind of tell you this
ဤ show စီးသူကလမ်းကြောင်းကိုကြည့်ပြီးဟိုဘက်သွားဒီဘက်သွားမြန်မြန်နှီးနှီးစသဖြင့်ကိုယ့်ကိုအချက်ပြဆက်သွယ်ပါတယ်သူကမြင်းရဲ့အမူအကျင့်ဘယ်လိုပြေးမလဲစတာတွေလည်းသိထားရပါတယ်ဒါမှသာသုံးပတ်လုံးအချိတ်ဆက်မိမိလုပ်နိုင်မှာပါ
ဒီလိုချိတ်ဆက်မိအောင်လေ့ကျင့်ဖို့လိုပြီးလမ်းကြောင်းကိုလည်းကြိုတင်လေ့လာထားဖို့လိုတယ်လို့ချန်ပီယံနှစ်ကြိမ်ဖြစ်ခဲ့ပြီးတဲ့မြင်းနောက်ကကျိုးနဲ့ဆွဲနှင်းလျှောစီးသူ Colin Cook ကပြောပါတယ
် You're sitting on top of the ramp
ခေကဘလူဖြတ်မလဲဆိုတော့ကြိုကြည့်ထားပါလေသူတို့ကဂုံးစင်းမှမမြင်အောင်လုပ်ထားတာဆိုတော့လမ်းလွဲသွားမှကိုတည်ထားပါမယ
်လက်ဘေးကနေစခဲ့တဲ့မြင်းဆွဲနှင်းလျှောစီးပြိုင်ပွဲကိုဂူကာကနေဒါအိုက်ဒါဟို Wyoming ယူတာပြည်နယ်တွေမှာပါကျင်းပနေကြပါပြီအမေရိကန်မြင်းဆွဲနှင်းလျှောစီးပြိုင်ပွဲကျင်းပရေးဥက္ကဋ္ဌ Lauren Zimmerspova က
Leadville ski drawing is the oldest ski drawing race
Nat Vega မြင်းဆွဲနှင်းလျှောစီးပြိုင်ပွဲဟာတက်တန်းအရှိအကြဆုံးဖြစ်ပြီး1949ခုနှစ်မှာစပါတယ်အခက်အခဲဖြတ်ကျော်တာတွေလည်းပါပါတယ်နောက်က Golden Bureau Cafe ဆိုရင်လည်းကောင်းပွိုင်နေနှင်းလျှောစီးသူတွေထိုင်ပြီးသူမြင်းကောင်းတယ်ကိုယ့်ရဲ့မြင်းဆွဲနှင်းလျှောစီးသူကပိုကောင်းတယ်ဆိုပြီးငင်းခုန်နေကြတဲ့နေရာပါ
1890ခုနှစ်တွေစီကငွေတူးဖော်တဲ့မိုင်းလုံငန်းရှိရာမြို့လေးဟာအလဲပက်လာရောက်သူတွေကိုမိကိုအားထားရတဲ့မြို့ပါကိုဗစ်ရောဂါကြောင့်အလဲလာသူတွေမရှိသလောက်ဖြစ်နေတာကနေအခုခါမှာတော့ပြန်လည်စီကားလာနေပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်နေတဲ့တူတဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့သိပ္ပံနဲ့ဤပညာကဏ္ဍအလှည့်ကြပါပြီအစာအသောက်တွေအတွက်သုံးတဲ့ဓာတုစေးတိုင်းဟာလူတွေအတွက်အန္တရာယ်ဖြစ်စေပါသလားဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုမြင်းမြန်ပြီးဒေါက်ခင်မျိုးသက်ကတင်ဆက်ထားပါရခင်ဗျာ
အစာအသောက်တွေအတွက်သုံးတဲ့ဓာတုစေးတိုင်းဟာလူတွေအတွက်အန္တရာယ်ဖြစ်စေပါသလားဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုမြင်းမြန်ပြီးတင်ပြပေးပါမယ် စားအသောက်တွေအတွက်ဓာတ်ရုပ်ဆေးသုံးတိုင်းဟာကောင်းပါသလားဆင
်အစားအသောက်တွေအတွက်ဓာတ်ရုပ်ဆေးဟာမကောင်းတာတွေကတော့များပါတယ်တို့တော့လည်းကောင်းတဲ့ဆေးလည်းရှိပါတယ်ကောင်းအောင်လည်းပြုလုပ်ပေးနိုင်တဲ့ဓာတ်ရုပ်ဆေးတွေကိုတွေ့ရပါတယ်
ဓာတ်ရုပ်ဆေးတွေထဲမှာပေါ့နော်လူတွေအတွက်အန္တရာယ်ဖြစ်စေတဲ့ဆေးကိုအရင်ပြောပြပေးပါဆင
်အဓိကတော့ဥမာအယောင်တောက်ပစေတဲ့ဆိုးဆေးတွေပေါ့ဥမာပြည့် lead oxide တွေထည့်ပြီးတော့အန္တရာယ်ဖြစ်အောင်လုပ်တဲ့ဆေးတွေရှိပါတယ်တခါတလေကျတော့လုံးမှုတ်တွေမှာသုံးတဲ့ဆေးတွေရှိတယ်နွားနို့တွေမှာကြာရင်လည်းတာရှိခံအောင်ဆိုတော့ကျွန်တော်တို့ formalin တွေသုံးတာရှိတယ်နားလေပထမဒီအောင်ဆိုတော့ခြေဆိုးဆေးတွေထည့်တယ်အဆေးအောင်ဖြစ်အောင်ဆိုတော့ကျွန်တော်တို့ကလက်ဖက်တွေမှာလည်းဆိုးဆေးအမျိုးစုံကိုထည့်ရတယ်ဒါတွေကမကောင်းတဲ့ဆေးတွေပေါ့ဒါတွေကိုနှစ်ပေါင်းများစွာဒီကတွေ့ခဲ့ကြရတဲ့အတွက်နောက်ပိုင်းကျတော့တကယ်တမ်းကောင်းတဲ့ဓာတ်ရုပ်ဆေးတွေကြတော့သူတို့မသိကြပါဘူးအဲ့တော့အမှန်မှားနေဒီဈေးကွက်တွေလူတွေအတွက်မကောင်းဘူးလို့ဆက်တယ်ဓာတ်ရုပ်ဆေးတချို့ဟာစားသုံးသူတွေအတွက်အကျိုးရှိတယ်ဟုတ
်ဟာဒီဓာတ်ရုပ်ဆေးတန်းကလောလူတွေအတွက်အန္တရာယ်မဖြစ်စေဘူးပေါ့နော်ဆရာ
ဟုတ်တယ်ဓာတ်ရုပ်ဆေးတန်းကတော့အန္တရာယ်မဖြစ်စေပါဘူးဥပမာဖြင့်လူတွေအခုကြောက်နေတဲ့မပြောသေးတို့ဆေးလို့ပြောကြတယ်အဲ့ဒါတွေကတကယ်တော့အန္တရာယ်မဖြစ်အောင်မပြောသေးတို့ဆေးကိုလူတွေကမစားရင်ကြောက်ဘူးဟောရိုးရိုးမပြောသေးပဲစားကျင်တယ်ဆိုတာတွေဖြစ်လာတော့နည်းနည်းလေးဈေးကွက်မှာပြဿနာတက်နေပါတယ
်ဆရာငါပြောသေးဒီတို့ဆေးအတွက်ဆရာဘယ်လိုဆင်းမျိုးပါလဲဆရာ
ညမပြီမှာရောဘာမှရောအများဆုံးသုံးတာက E2Fan လို့ခေါ်ပါတယ်။ဒါမှမဟုတ် E3Fan လို့လည်းကျွန်တော်တို့ပြောပါတယ်။သူ့ရဲ့ဓာတ်ရုပ်ဗေဒအမိကတော့ 2-chloroethylphosphonic acid လို့ခေါ်ပါတယ်။ဈေးကွက်မှာတော့ E3Fan အပြင် Bromiphrol လို့ Avex လို့ Ethereal ဆိုတော့အမျိုးမျိုးလာတာလည်းရှိပါတယ်
။ဆရာဒီဆေးတွေငါပြောသေးမှာဘယ်လိုပုံစံနဲ့သုံးပါလဲဆရာနည်းနည်းရှင်းပြပေးပါ
ဘလို့သုံးလဲဆိုရင်တော့ E3Fan အဟုတ်အနှဲငယ်ကိုရေမှာချော်ပြီးတော့သုံးတာပါပဲ။သိပ္ပံကြီးကြကြပြောရရင်တော့ E3Fan 500 to 1000 ppm ပေါ့။အနှဲငယ်ပါဝင်တဲ့ရေကိုနော်ရေတကာလန်နဲ့ချော်လိုက်တာပေါ့။အဲ့တော့ဇဝဲဇွန်းဒီဇွန်းလောက်ကိုဒီကလန်တပုံးမှာချော်ပြီးတော့ကြပြောစီကို10မိနစ်လောက်စိတ်တော့ဆယ်ထုတ်ရပါတယ်။အများသောအဖြစ်တော့ plastic 8နဲ့ထုတ်ဒါမှမဟုတ်သူတို့ပစွန်းနဲ့ထုတ်တော့သုံးလေးရက်လောက်ထားလိုက်ပဲဝင်နေတဲ့ငပြောသေးကိုရပါတယ်။အွေးနေတဲ့စားရလို့လည်းချို့ပါတယ်။ဒါကတော့ကဘာဝကိုတုတ်ထားတဲ့ဒီလန်နဲ့လှုပ်ထားတာပါ
။ဆက်ဘာကြောင့်ဒီ E3Fan နဲ့တွေ့လို့ရှင်ငပြောသေးကဘာလို့မှဲသွားတာလဲဆက်
။အဲတကယ်တကယ်တော့သူကကဘာဝကိုတုတ်တာပဲလေ။ငပြောသေးကမှဲဖို့က Ethylene ဆိုတဲ့ကံကိုထွက်ရတယ်။အဲ့ဒါကိုအပင်ရဲ့ဟော်မုန်းလို့ခေါ်တယ်။အဲ့ဒီ Ethylene ထွက်လာတဲ့အခါမှာငပြောသေးကအသေးအံတော်တော်များများပါလေ။သူတို့ဒါနဲ့ထိရင်သူမှဲ့ရတော့ဖြစ်ဆိုတော့တိလာပြီးပြန်မှဲ့တာပဲ E3Fan နဲ့စိတ်လိုက်တော့ねဤတိုင်းကြီးကထွက်လာတော့ငပြောသေးကိုပြောတယ်ဟေးမင်းတို့မှဲ့တော့ဆိုတော့သူစတော့မှဲ့တဲ့လုပ်ငန်းစဉ်ကိုစလုပ်တော့တတရက်ကြာမှတရက်ကြာပေါ့အဲ့တော့ငပြောသေးတစ်ခုလုံးကဝဲမဲ့လာတယ်အဲ့တော့ထွက်လာတဲ့ကြောင့်ကဤတိုင်းလေးပဲလေ
ဒီဤတိုင်းကိုဘယ်တော့မှစပြီးတုံးတာပါလဲဆရာ
ဤတိုင်းလေးတုံးတာလုံးခဲ့တဲ့ည30လောက်နဲ့တုံးပါတယ်ဒီငပြောသေးကိုအဝေးကနေတယ်လာတော့သူကအစိမ်းပဲခုတ်လာတယ်ဒီရဲ့ငါပြောသေးကိုအစိမ်းခုတ်လာတော့ဒီဈေးကွက်ထဲထည့်ဖို့ကြာတော့မှဲ့မှာဖြစ်မှာဘို့မှဲ့ဖို့ဆိုရင်ဘယ်လိုလုပ်ရမလဲဆိုတော့အပင်ဟော်မုန်းဖြစ်တဲ့ Ethylene ကိုအဲ့ဒီထည့်ဖို့ဖြတ်တယ်နော်ကွန်တိန်နာရဲ့ထည့်ဖို့တညလောက်ဖြတ်ထားရင်နောက်ရကြာတော့စမှဲ့တာပေါ့နောက်တစ်ဖြည်းဖြည်းဝင်းဝါအဲ့ဒါဘူးတတိလည်းလုံနေကြတဲ့ဟာပဲပေါ့ဒီ Ethylene ကြာတော့ကောင်းတာကသူကအရေးဖြစ်တော့ငွေလို့မဟုတ်ခံရတွေ့ရတာလိုရတော့ပေါ့လိုရတဲ့အတွက်သူ့ကိုတို့ရောကျွန်တော်တို့တိုင်းပြည်လိုကြတော့အဆင်ပြေတယ်။ဟောတခြားတိုင်းပြည်လည်းသုံးတော့သုံးပါလေ။အများကြီးသုံးတယ်။ဒါပေမဲ့အမြောက်အများသုံးတဲ့တိုင်းပြည်တွေတချို့တိုင်းပြည်တွေကြတော့လေအီတလီတန်းငွေကိုတိုက်ရိုက်သုံးတာရှိပါလေ
။ဆက်ဒီတန်းငွေကဟိုဓာတ်ရုပ်ပစ္စည်းဆိုတော့လူအတွက်ကိုအန္တရာယ်မရှိဘူးလားဆက်
။အဲလူကရှူဆိုင်ပဲပါညာဆိုတော့အန္တရာယ်ရှိတယ်။ဒါပေမဲ့သူက 1000 ppm ပေါ့လေ။အပေါ်တန်းတန်းမှမှပုံ1000လောက်ပါလေ။တော်တော်သူကအငွေ့ရှိတော့ခဏလေးအငွေ့ပြန်သွားတယ်။ပြောသေးလို့မျိုးမှာသူ့လိုအငွေ့ပြန်သွားတော့သူကအခွန်မှလည်းမဆွဲကတ်နိုင်ဘူးအဲ့ဒီအတွက်လူကတော့အန္တရာယ်မရှိဘူးပေါ့အဲ့ဒီတိုက်ရိုက်ကြရင်တော့လက်နေမှာအနာဖြစ်တယ်ကဲမျက်စိလည်းဝင်လည်းမျက်စိစတာတွေပဲဖြစ်တတ်တယ်အဲ့တော့သူ့ကိုသတိချရမယ်လက်အိတ်နဲ့ကြိုက်တွေ့ရတော့လုံးတဲ့ခါမှလည်းတတ်နိုင်ရင်မျက်မှန်တတ်ထားရင်တော့အကောင်းဆုံးပါပဲဘာမှပြဿနာမရှိနိုင်ဘူ
းဟုတ်ကဲ့ပါဆရာ အစားအသောက်တွေမှာတုံးတဲ့ဓာတ်ပစ္စည်းတွေကဒီလိုမျိုးကောင်းတာတွေရှိတယ်။ဒါမကောင်းတာတွေလည်းရှိတယ်ဆိုတော့နားလည်ဖို့လိုတာပေါ့နော်
။အဲဓာတ်ပစ္စည်းကတော့အရင်ကလူတွေသုံးတာကတော့ဒီတော့တရှိခံစားရတဲ့စားကိုတော့သုံးတော့ပေါ့။ဒီနှစ်ခုလုံးကတော့များရင်ပြဿနာဖြစ်တာပဲ။ဒါကြောင့်ကျွန်တော်တို့ကဒီကြားနဲ့စားဆိုတာတကယ်ဓာတ်ပစ္စည်းပဲလေ။အဲဆိုဒီယမ်ဆိုတဲ့ဟာကျွန်တော်တို့အရန်စားလို့မရဆိုဒီယမ်ကလိုရိုက်ဆိုတာစားလေ။အဲ့ဒီကကျွန်တော်တို့ငချောက်တွေမျိုးပြည့်ကြပါအကုန်လုံးသုံးတယ်။ဒါဓာတ်ပစ္စည်းပဲ။အဲ့တော့ဒီနောက်ပိုင်းမှာဒီဓာတ်ပစ္စည်းတော့လည်းမသူ့ကိုပူခံအောင်ဆိုတော့တခြားပစ္စည်းတွေထည့်တယ်။တခြားပစ္စည်းကပူဆိုးပါတယ်။အဲ့တော့ဒီကသဘာဝအတိုင်းဖြစ်အောင်လို့တန်းထန်လေးများလုပ်ထားတဲ့ပစ္စည်းတွေအများကြီးရှိပါတယ်။ဒီဇိုင်လင်းဆိုတဲ့အသီးတွေကိုရိပ်မဲ့စေတဲ့ဟော်မုန်းတွေကအတော်လေးကိုအန္တရာယ်ကင်းမှာဒီအတွက်ကိုအများကြီးသုတေသနလုပ်ထားပြီးသားပါ။တချို့လူတွေကတော့အာဒီကောင်ကတော့တားလို့မကောင်းဘူးမချိုးဘူးပုတ်လည်းပုတ်လွယ်တယ်လို့ပြောကြတယ်အမှန်တော့ရောင်းသူဘက်က quality control ဆိုတဲ့အရေးသွေးကိုချိန်သိမ်းဖို့မလုပ်တာပဲတပြောစီးတွေကပြဲ့ဟူကပြင်မှာ၄လနဲ့6လကြာမှာကြာအဲ့တော့မှရင့်တယ်အဲ့တော့ရင့်တဲ့အသီးကိုမခုတ်ဝင်နဲ့လုတဲ့အသီးကိုဖေးရီတွေးတော့ဒီကောင်ကပြဲ့တော့ပြဲ့ပါလေဒါမှမဟုတ်လို့အရေးသွေးပြည့်တော့မလဲဒီရောင်းတဲ့လူတွေဘက်ကလိုတယ်လို့ကျွန်တော်ထင်ပါတယ
်ဒေါက်တာခင်မောင်ညိုပါတဘောဝအတိုင်းဖြစ်အောင်လုပ်ထားတဲ့ဓာတ်ပစ္စည်းတစ်မျိုးဖြစ်တဲ့အတီဖန်ကိုဝါခွန်းတွေရင့်မှန်အောင်လုပ်တဲ့နေရာမှာအသုံးများပါတယ်သူကိုပိုးသက်ဆေးဖြစ်နေတုံနိုင်တယ်လို့ရဘာချစ်တဲ့နေရာဆေးကလမာကိုရှော်ဖြူပြန်ထွက်တော့အောင်နန်းနက်ခင်းတွေကြီးထွားရင့်တအောင်လဲတုံးကြတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နှီးပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တိုကီမြို့သားစီစီတစ်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရတာပါ။တောက်ကြညာသတင်းပတ်စင်ကဏ္ဍတွေပြီးတဲ့နောက်အခုဆက်ပြီးသတင်းအချင်းချုပ်ကိုပြောပြပါမယ်။ချစ်တော်ရှာနိုင်ငံများဖွဲ့အာဆီယံအလဲကြားဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးလည်းဖြစ်အာဆီယံဥက္ကဋ္ဌခံထားတဲ့အထူးကိုယ်စားလှယ်လည်းဖြစ်တဲ့ Prak Sokhon ဟာမြန်မာနိုင်ငံကိုမတ်လ22ရက်နေ့ကနေ23ရက်နေ့ထိလာရောက်ဖို့ခီးစဉ်စီစဉ်နေပြီဖြစ်ပါတယ်။အဲ့ဒီခီးစဉ်အတွင်းဘယ်သူတွေနဲ့တွေ့မယ်ဆိုတာကိုတိကျမသိရသေးပေမဲ့ဒေါ်ဆန်းစုကြည်လိုမျိုးစစ်ကောင်စီကဖမ်းဆီးထိန်းသိမ်းပြီးတော့တရားဆွဲဆိုခံထားရတဲ့သူတွေနဲ့တွေ့ဝင်ပေးမှာမဟုတ်ဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအဖြေအပြေကိုပြောပါတယ်။ရန်ကုန်မြို့ဆန်းကျောင်းမြို့နယ်မြင်းဒီကုန်းကနေရံပေါ်မှာရေးဆွဲထားတဲ့နေရံစေးပကြီး graffiti တွေကိုစေးပြူတုပ်ပြီးတော့ဖယ်ရှားပစ်လိုက်တဲ့အပေါ်မြန်မာနိုင်ငံဆိုင်ရာပြည်နစ်တန်ရုံးကရှုတ်ချကြောင်းကြေညာချက်ဒီကနေ့ရေးဆွဲနဲ့ထုတ်ပြန်ပါတယ်။အဲ့ဒီနေရံစေးပကြီး graffiti ဟာပြီးခဲ့တဲ့2016ခုနှစ်တုန်းကရန်ကုန်မှာကျင်းပခဲ့တဲ့မင်္ဂလာပါယဉ်ကျေးမှုပွဲတော်အစီအစဉ်အနေနဲ့ရေးဆွဲခဲ့တာဖြစ်ပြီးအခုလိုအာဏာသိမ်းစစ်ကောင်စီဘက်ကတမန်တကာဖျက်ဆီးပစ်လိုက်တဲ့ပေါ်မြန်မာနိုင်ငံဆိုင်ရာပြည်ထောင်စုအနေနဲ့အံ့ဩရပါကြောင်းလဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ American NBA Basketball ကစားသမား Enes Kanter Freedom ဟာဆီယနာသိမ်းခံထားရတဲ့မြန်မာနိုင်ငံအနေနဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးသူ့ရဲ့ Twitter စာမျက်နှာကနေဖက်နှက်ဒီဇိုင်းပုံ၄ပုံတင်ပြီးတော့ဆီယနာသိမ်းမှုစတင်ကြောင်းရေးသားဖော်ပြခဲ့ပါတယ်။မြန်မာစစ်ကောင်းဆောင်ဆီယနာရှင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာကိုယ့်လူမျိုးကိုကိုပြန်ပြီးတော့တပ်ဖြတ်နေတယ်။မြန်မာပြည်မှာအခုဖြစ်ပျက်နေတာတွေဟာကမ္ဘာပေါ်မှာအဆိုးပါဆုံးလူခွင့်ရေးချိုးဖောက်မှုတွေကတစ်ခုဖြစ်တယ်။ဆီယနာသိမ်းမှုကိုစတင်သူပြည်သူ1600ကျော်အသက်ဖြတ်ခံရတဲ့စသည်အားဖြင့် Kendall Freedom ကသူ့ရဲ့ Twitter စာမျက်နှာမှာရေးသားထားပါတယ်။ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တိုက်ခိုက်နေတဲ့အရေးကိစ္စနဲ့ပတ်သက်ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ဒီကနေ့တယ်လီဖုန်းဆက်ဆွေးနွေးခဲ့ကြပါတယ်။တရုတ်ရဲ့စီးရေးအကူအညီကိုရုရှားကတောင်းထားတယ်ဆိုတဲ့သတင်းတွေထွက်နေပြီးအဲ့ဒီအပေါ်တရုတ်ကဘယ်လိုတွန့်ပြန်မလဲဆိုတာနဲ့ပတ်သက်ပြီးတော့ဒီပြည်ပခါမှာတရုတ်ရဲ့အခက်အခဲကိုအဆုံးဖြတ်ပေးမှာဖြစ်ပါတယ်။ဒီတော့ဒီမှာပဲယူကရိန်းမျိုးကြီးတွေကိုရုရှားကဒုံးကျည်တွေနဲ့အပြင်းထန်ဆက်ပြီးတော့ပစ်ခတ်တိုက်ခိုက်နေပါတယ်ခင်ဗျာ။ဒီနေ့ညအတွက်ရေဒီယိုရုပ်သံအစီအစဉ်ကတော့ဒီလောက်ပါပဲခင်ဗျာဒီညအစီအစဉ်အတွက်ထုတ်လို့ရမှုကကိုရရန်နိုင်မှာအတမိုင်းအင်ဂျင်နီယာက Nashran Kelly ဖြစ်ပြီးရုပ်သံကင်မရာအင်ဂျင်နီယာက Thorsten Mott ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့စနေမနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်ကိုတော့မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 40 49နဲ့ပထမနိုင်ဘက်မှာလိုင်းမီတာ190တို့ကနေဖမ်းယူကြည့်ရှုနားဆင်နိုင်ပါတယ် VOA ကိုကြည့်ရှုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOA သောတာရှင်များနဲ့တို့ကမြန်မာနိုင်ငံလူနိုင်ငံသားအားလုံးဘေးအန္တရာယ်ပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ
This program has come to you from the Voice of America, Washington.